ယနေ့ပြုတဲ့ကုသိုလ်များနဲ့ဆက်ပြီးတော့ဘုန်းကြီးကအနုမောဒနာတရားရေစချတရားဟောကြားပေးမယ်မဟောမီမှာပြုလုပ်တဲ့ကုသိုလ်ကောင်းမှုများကိုဝမ်းမြောက်နှုမောတာရုခေါ်ဆိုနိုင်မှုအတွက်ဖတ်ကြားပေးမယ်ယနေ့သာသနာတော်နှစ်2556ခုနှစ်မြန်မာဂောဇာတက္ကရာ1384ခုနှစ်ဒုတိယဝါဆိုလပြီးကျော်တရက်ခရီးနှစ်2012ခုနှစ်ဩဂုတ်လ3ရက်တောက်ကြနေ့မှာစကိုင်းတောင်ရုံများဆက်ကြအကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်ကဘဝတစ်ပါးသို့ပြောင်းသွားခဲ့တဲ့ဂျေဇူးရှင်ဖခင်ကြီးဦးမောင်စံဂျေဇူးရှင်မိခင်ကြီးဒေါ်ရှိန်တို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးမန္တလေးမြို့28 29လမ်းကြား 80 81လမ်းကြားရှိတော်ပြေဝင်းမှာနေထိုင်တဲ့ဓာယိကာမဒေါ်အေးအေးကလာရောက်ပြီးတော့ကုသိုလ်ပြုပါတယ်ပြုလုပ်တဲ့ကုသိုလ်များကညဆက်ကြအကြောင်းတိုင်းမှာတရင်သုံးနေထိုင်ဝါကတ်တော်မူတဲ့တန်ဃာတော်335ပါးတို့အားနေ့လယ်ခါမွန်မြတ်သောဆွမ်းခဲဝဲပေါ်စဉ်များဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကြွားရောက်လာတဲ့အပရိသတ်များဓမ္မမိတ်ဆွေများနဲ့ကြောင်းတိုက်တွင်ရှိယောဂီသူတော်ရှင်တို့အားကြွေမွေးအခမ်းကျင်းဆိုတဲ့ကုသိုလ်ကောင်းမှုညာဆက်ကြနာယကဆရာတော်6ပါးတို့အားတပါးတပါးလျှင်ဘုမမာတင်သင်္ကန်းထွေးစုံတစုံစီနဲ့နဝကံမှာ2000ကျပ်တန်ပစ္စည်းများလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုညာဆက်ကြကြောင်းတိုက်တန်ဃာတော်335ပါးတို့အားတဘာတဘာလျင်ဆက်ပြောက်ွက်တစ်ခွက်စီလှူဒန်းခြင်းထိုမှတဘာဓမ္မပူဇာဖြင့်မြတ်စကြာနာယကဆရာတော်အားဝါဇုသင်္ကန်းတွိစုံမာတင်သင်္ကန်းတွိစုံတစုံထီဖနက်ရက်ဆေးပစ္စည်းမျိုးစုံနဲ့သုံးသိန်းကျပ်တန်အဆက်သောပစ္စည်းများလှူဒန်းကြခြင်းထိုမှတဘာမန္တလေးမြို့28 29လမ်းကြား80 81လမ်းကြားမှာရှိတဲ့ရှိတော်ပြင်ရှိတော်ပြေဝင်နေရာမှာရှိတဲ့မိမိရဲ့တိုက်တာအဆောက်အုံမြေနဲ့တဲ့ဘဝအတွင်းပြင်ရွှေပြောင်းလိုရာကောင်းတဲ့ပစ္စည်းမရာကောင်းတဲ့ပစ္စည်းများကိုလည်းပဲသာသနာတော်၃ရက်အတွက်ရည်မှန်းပြီးတော့လုပ်ပိုင်ခွင့်ရှိစေရန်မြတ်စွာဘုရားနိုင်ကဆရာတော်အားလှူဒန်းခြင်းထိုမှတပါကွယ်လွန်သူမိဘနှစ်ပါးနဲ့အမကြီးဖြစ်သူဒေါ်တူကျောင်းအုပ်ဆရာမကျောင်းအုပ်ကြီးငြိအကိုဖြစ်သူဥမောင်ကျော်တို့အားရည်စူးမှန်းထားပြီးညီမဖြစ်သူဒေါ်နီကနိုင်ကဘုန်းကြီး6ပါးတို့အားတပါးလျှင် 9,000 ကျပ်စီလူတန်းခြင်းဓမ္မပူဇာဖြင့်ဝါဇုသင်္ကန်းသွားရိုက်ရှိသွားရိုက်တန်ပစ္စည်းမျိုးစုံနဲ့ 1,000 ကျပ်တန်ပစ္စည်းများလူတန်းခြင်းကွေထီသုံးလက်မိသားစုကနိုင်ကဆရာတော်6ပါးတို့အားတပါးလျှင် 9,000 ကျပ်စီလှူဒန်းပြီးတော့ဓမ္မပူဇာဖြင့် 3,000 ကျပ်တန်ပစ္စည်းများလှူဒန်းခြင်းဥဟံမြင့်တော်ခင်းနှင်းသက်မိသားစုကဝါစုသင်္ကန်းတစုံဆက်ကပ်လှူဒန်းခြင်းဦးတင့်လွင်တော်ခြင်းမိသားစုက 3,000 ကျပ်ဒေါ်ဆန်းဆန်းရင်ဟာနဝကံမ 1,000 ကျပ်ဒေါ်ရင်ရင်မိသားစုကနဝကံမ 1,000 ကျပ်တန်ဂီကဖြစ်1,000ကျပ်နဲ့ဓမ္မပူဇာဖြစ်1,000ကျပ်ဒေါ်စုစုဟာနဝကံမ1,000ကျပ်မဆန်းဆန်းမြိုင်ညီမမတင်တင်တွေတို့က1,000ကျပ်ဆိုပြီးတော့ဓမ္မမိတ်ဆွေများလည်းဝိုင်းဝန်းပြီးတော့လှူဒန်းကြတယ်အဲ့တော့ယနေ့အထူးအဖြစ်ဝါစုသင်္ကန်းဆက်ကပ်ခြင်းနဲ့တန်ဃာတော်ရှင်မြတ်335ပါးကိုဆွမ်းပေါ်စဉ်များဆက်ကပ်လှူဒန်းနေမိမိနေထိုင်တဲ့မိမိပိုင်တဲ့စောစောကပြောခဲ့တဲ့ရှိတော်ပြေဝင်းမှာရှိတဲ့တိုက်အဆောက်အုံကိုလည်းပဲသာသနာတော်သုံးရက်ကြည်ပွားတိုးတက်စေဖို့အတွက်စောစောစီစီပဲဆွန့်လွတ်ပြီးတော့လှူဒန်းခြင်းလှူဒန်းတဲ့နေရာမှာလည်းပဲလွတ်လွတ်ကျွတ်ကျွတ်သာသနာပြုနိုင်ရန်အတွက်မြတ်စွာဘုရားကြောင်းတိုက်မှာလိုအပ်ရင်လည်းမြတ်စွာဘုရားကြောင်းတိုက်မှာအသုံးပြုဖို့တကယ်လို့မြတ်စွာဘုရားကြောင်းတိုက်မှာမလိုအပ်ဘူးသူမဟုတ်မြတ်စွာဘုရားကြောင်းတိုက်ဟာတိမ်ကောသွားပြီဆိုရင်လည်းပဲသာသနာတော်နဲ့ဆက်ဆိုင်တဲ့လိုအပ်နေတဲ့နေရာမှာအသုံးပြုနိုင်ရန်အဲ့ဒီလိုအသုံးပြုတဲ့နေရာမှာလည်းပဲလုံပိုင်ခွင့်ရှိစီဖို့အတွက်ဘုန်းကြီးကိုအားလုံး ပြီးခဲ့တဲ့လကစာချုပ်စာတမ်းနဲ့တကဝလက်မှတ်ထိုးပြီးတော့လှူဒန်းခဲ့တဲ့ဒါကိုထပ်မံပြီးတော့ရေးဆက်ချတယ်ပေါ့အဲ့တော့ဒီကအပြင်ယေရှုရှင်မိဘနှစ်ပါးအားယေရှုမှန်ထားပြီးတော့ယနေ့ပြောခဲ့တဲ့ဆွမ်းကုသိုလ်ဝါစုသင်္ကန်းကတ်တဲ့ကုသိုလ်နေတိုက်တာဆောက်အောင်ကိုလှူဒန်းတဲ့ကုသိုလ်ဒီကုသိုလ်တွေပြုလုပ်ကြတယ်လှူဒန်းကြတယ်တရဏဂုံသုံးပါးနဲ့တကောသီလတော်မြတ်ကိုလည်းစောင့်တည်ကြတယ်ပရိတရားတော်ကိုလည်းနာယူကြတယ်ပေါ့အဲ့တော့ဘုန်းကြီးအနေနဲ့လည်းပဲယုံကြည်လို့လှူတဲ့အရာဝတ္ထုတစ်ခုကိုတတ်နိုင်တယ်မြတ်တန်ဖိုးရှိအောင်ဘုန်းကြီးအသက်ထင်ရှားမရှိခဲ့တောင်မှကျောင်းတိုင်နာယကဆက်ဆက်ကိုမှားကြပြီးတော့ညဆက်ကြသာသနာသို့မဟုတ်မလိုအပ်ခဲ့ပါကအခြားသောသာသနာနဲ့ဆက်တဲ့နေရာတွေမှာသာသနာကြီးပွားရေးအတွက်အသုံးပြုရန်ဘုန်းကြီးကကိုယ်ကိုယုံကြည်လို့လွတ်အပ်တဲ့တောင်ကိုတတ်နိုင်တယ်များဘုန်းကြီးကလည်းပဲဘုန်းကြီးရဲ့အသက်ခန္ဓာရှိနေရင်လည်းဘုန်းကြီးကဆောင်ရွက်သွားမယ်ပေါ့မရှိခဲ့ဘူးဆိုရင်လည်းပဲအလုံးဘုန်းကြီးရဲ့နာယကဆက်ဆက်ကိုမှာကြားသွားခဲ့မယ်ပေါ့အဲ့တော့ဒေါ်အေးကလည်းဘုန်းကြီးကိုယုံကြည်လို့လှူတယ်ဘုန်းကြီးကလည်းပဲကိုကျိုးအတွက်မသုံးမဲနဲ့သာသနာနဲ့ဆက်တာကိုပဲသုံးမယ်ဆိုတာဒီနေရာကနေဘုန်းကြီးကအလုံးကိုတည်ပေးပါတယ်ပန်ကြားပါတယ်အဲ့တော့ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့မေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့ကောင်းစီနဲ့ဟောပေးမယ်မေတ္တာရည်ဖြင့်ဆေးကြောပါဆိုတာမေတ္တာတရားဆိုတာဒါဘုန်းကြီးတို့ဒေါသအာဃာတတွေဆေးကြောဖို့ရာအတွက်အကောင်းဆုံးရည်စင်ရည်အေးတစ်ခွက်ဖြစ်လို့မေတ္တာရည်ဖြင့်ဆေးကြောပါလို့သုံးနှုံလိုက်တာပါတကယ်တော့တရားဓမ္မဗုဒ္ဓနုတ္တိဘာဝနာပဲဖြစ်ဖြစ်ဝိပဿနာဘာဝနာပဲဖြစ်ဖြစ်အခြားသောတမထဘာဝနာနဲ့ပဲဖြစ်ဖြစ်လောဘဒေါသစတဲ့ဒီတရားတွေကိုပယ်ဖြောက်နိုင်တာပါပဲဒါမှလို့ဘုန်းကြီးကထင်ရှားတဲ့ဒေါသတရားကိုထင်ထင်ရှားရှားအနိုင်ယူနိုင်တဲ့မေတ္တာတရားလောကထဲမှာလည်းပဲမိမိတို့အသက်ခံတာရှိနေတယ်များတကယ်ကိုပဲငြိမ်းချမ်းစေတတ်တဲ့ဒီမေတ္တာတရားဒီမေတ္တာတရားကိုအဓိကထားပြီးတော့ဟောပေးမယ်။ကျန်တဲ့ဘာဝနာတရားတွေဟာလည်းပဲကျန်တဲ့ဒါနသီလတရားတွေဟာလည်းပဲဒေါသအာဃာတအငြိကြီးတွေကိုဆေးကျောနိုင်တဲ့တရားတွေပါပဲဆိုတာဒါလေးကိုတော့သိစေခြင်းနဲ့ပေါ့။အဲ့တော့တရားနာမည်ကမေတ္တာရည်ဖြင့်ဆေးကျောပါဆိုတဲ့ဒီတရားကိုယနေ့ဓမ္မဒါနတရားလက်ဆောင်အဖြစ်ပေးမယ်။ဘုန်းကြီးတို့ပုထုဇဉ်တွေဟာဒေါသတရားမကုံကြသေးပါဘူးဒေါသတရားအာဃာတတရားတွေသိပြီးတော့အာကြီးကြပါတယ်ဘာဖြစ်လို့လဲဆိုတော့ငါဆွဲဆိုတဲ့တက္ကရာဒိဋ္ဌိတွေသိပြီးတော့အာကြီးလို့တဲ့ဘုန်းကြီးတို့တန်ត្រာထဲမှာကျင်လည်ခဲ့ကြတယ်တန်ត្រာလုံးကျင်လည်တဲ့အခိုက်မှာတရိစ္ဆာန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်သာသနာနဲ့မတွေ့တဲ့ဒီသာသနာကိုဘာမှမသိတဲ့ဖျားရှင်ရဲ့ဆုံးမကိုနားမလည်တဲ့တိရိစ္ဆာန်ဒီဘဝရောက်တယ်ဒီဘဝတွေရောက်လဲငါဆွဲဆိုတာသိပြီးတော့ပြင်းထန်လွန်ခဲ့တယ်ကြီးကျယ်လွန်ခဲ့တယ်အဲ့တော့တိရိစ္ဆာန်လေးတွေကိုအစာချကျွေးရင်နိုင်တဲ့တတ္တဝါကအာနေတဲ့တတ္တဝါကိုအနိုင်ကျင့်ပြီးတော့ငါအတွက်ငါစားဖို့အတွက်ဒီလိုငါဆွဲတွေနဲ့အနိုင်ယူပြီးတော့ပိုကြခဲ့ကြတာပဲအဲ့တော့ဒီငါဆွဲတွေဟာဘုန်းကြီးတို့တရိစ္ဆာန်ဘဝတစ်လျှောက်လုံးလည်းဘယ်သူမှသွန်သင်လို့မရဘူးဒီအဆွဲလန်းကြီးတွေကဆွဲလန်းခဲ့ကြတယ်ကံကောင်းထောက်သမားသဖြင့်လူဘဝရောက်လာကြတယ်လူဘဝရောက်လာတော့လေဖျားရှင်ရဲ့ဒေသနာတော်တွေနဲ့တွေ့ပါလျက်နဲ့တသံတရာလုံးကငါတို့ငါမိသားစုတို့ဒီဆွဲကြီးတွေဆွဲလန်းလာခဲ့ကြတယ်ဒီတော့ဘုန်းကြီးတို့ဗုဒ္ဓဘာရှာရှင်ရဲ့အဆုံးမသာသနာနဲ့တွေ့နေတာတောင်မှဒီငါဆိုတဲ့အဆွေလန်းကြီးတွေကြီးနေတဲ့အတွက်ဘုန်းကြီးတို့လောဘဒေါသတွေရဲ့ကြီးကြီးမားမားကြီးတွေဖြစ်ပြီးတော့တန်ត្រာထဲမှာဒုက္ခရောက်ကြရတယ်အဲ့တော့ဒီငါဆွေရဘယ်ချိန်မှကုန်တယ်လဲဆိုတော့သောတပန်ဖြစ်ရင်တော့ငါဆွေကုန်ပြီဒါတောင်မှဒေါသအာဃာတတွေကကြံပါသေးတယ်အပယ်ရောက်စေနိုင်တဲ့ကြံတန်းတဲ့ရုပ်ရင်းတဲ့ဒေါသအာဃာတတွေကတော့သောတပန်ဖြစ်ရင်ကုန်သွားပြီသို့တော့ဒေါသအာဃာတကြံတော့ကြံသေးတာပဲနောက်တက္ကရာကံဒုတိယမှဒုတိယဖို့ရပြီးတော့တက္ကရာကံအရိယာသူတော်စင်ဖြစ်တယ်ဒီဒေါသအာဃာတဟာကျန်သေးတာပဲအနာကံဖြစ်သွားတဲ့ချိန်မှာဒီဒေါသအာဃာတဟာလုံးဝအမြင့်ပြတ်သွားတယ်တဲ့ ဒါကြောင့်ဘုန်းကြီးတို့ပုထုဇဉ်တွေမှာတော့ဒီဒေါသအာကာသတွေကအပြည့်ဖြစ်နေတယ်။သောတာပန်တဂတာဂံတွေကတော့တိမ်မွေးနူးညံ့တဲ့အပေလေးပါးကိုမကြစေနိုင်တဲ့ဒေါသအာကာသတွေရှိနေသေးတာပဲ။အနာဂံဖြစ်မှရဟန္တာဖြစ်သွားမှဒီဒေါသအာကာသတွေကလုံးဝကုန်ဆင်းသွားပါတယ်။ဒါကြောင့်ဘုန်းကြီးတို့တရားရှုမကြတဲ့ဆိုတာဒီငါဇွဲတွေနေပါအောင်ကြိုးစားနေကြတာပဲ။တရားရှုမှတ်နေတဲ့မျိုးသားတယောက်မျိုးသမီးတယောက်ဟာဒီယုံ nant ခန္ဓာကိုယုံ nant သဘောလို့သိအောင်ကြိုးစားနေကြတာအမြင်မှန်အောင်ကြိုးစားနေကြတာဒီတော့တတန်တရာလုံးဝစွဲလာတဲ့ငါဒီယုံ nant နှစ်ပါးကိုငါငါခန္ဓာငါပစ္စည်းနောက်ပြီးတော့ဒီတတ်မဲ့ပစ္စည်းတွေကိုလည်းပဲငါပစ္စည်းငါဥစ္စာငါသားငါသမီးတက်ရှိတက်မဲ့အပေါ်မှာဒီစွဲလန်းတဲ့ငါတွေဓာတ်တွေကိုကွယ်ပြောင်းနိုင်အောင်ပယ်ဖြောင်းနိုင်အောင်ဘုန်းကြီးတို့တရားကြိုးစားအားထုတ်နေကြရတာဒီငါဇွဲတွေပြောက်အောင်လို့ငါဇွဲကင်းသွားရင်လောဘဒေါသတွေအဖြစ်နေသွားပါတယ်အဲ့တော့ခုလည်းပဲဘုန်းကြီးကမေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့နေရာမှာဝိပဿနာနဲ့အမြဲတမ်းမလုံနိုင်တဲ့အောင်နေ့စဉ်ဘဝမှာဈေးရောင်ဈေးဝယ်လုံရင်စီးပွားရေးလုံရင်လူမှုရေးလုံရင်ဘဝထဲမှာနေရင်းနဲ့မေတ္တာတရားလေးတွေနဲ့ဒီဒေါသအာဃာတတွေနေပါသွားအောင်ငါဇွဲတွေနေပါသွားအောင်ကျင့်နိုင်လေဆိုရင်တန်တရာမှာဘုန်းကြီးတို့သိပြီးတော့ကောင်းမွန်ပါတယ်ဒီဒေါသအာကာသတွေကုံမနိဗ္ဗာန်ချမ်းသာဆိုတာမျက်မှောက်ပြုနိုင်ပါတယ်ငါဇွဲကုံတဲ့နေ့ဟာသောတာပန်ဖြစ်ပြီးတော့နိဗ္ဗာန်ကိုစပြီးတော့မျက်မှောက်ပြုနိုင်တဲ့နေ့ဖြစ်တယ်ဒါကြောင့်ဘုန်းကြီးကဒီဒေါသအာကာသငါဇွဲတွေအထိုက်လျောက်ဘဝနေနည်းမှာဘဝချမ်းသာမှာဘဝချမ်းသာတွေရအောင်ဘဝတက်လျှောက်မှာနေတတ်အောင်ထိုင်တတ်အောင်ဒေါသအာကာသအစွဲတွေကင်းအောင်ဘုန်းကြီးကဘဝနေနီးလေးတွေသင်တဲ့အနေနဲ့မေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့ဒီတရားလေးကိုဟောပေးခြင်းဖြစ်တယ်ဒါတရားအထုတ်နေတဲ့ပုံကိုယ်တွေတော့မပြောလို့ပေါ့တရားအထုတ်တဲ့ချိန်မဟုတ်ပါဘူးစီးပွားရေးလုပ်တယ်မိသားစုနဲ့နေတယ်လူမှုရေးလုပ်တယ်အချိန်မရွေးဝိပဿနာဆိုတာလုပ်ဖို့မလွယ်ဘူးပေါ့ဒီတော့မေတ္တာတရားအစားထိုးပြီးတော့ဒီဒေါသအာဃာတတွေနေပါအောင်မိမိတို့ကဆေးကြောနိုင်ရတယ်ပေါ့မြတ်စွာဘုရားဘယ်လိုဟောခဲ့တယ်လဲဆိုတော့အကိုစီမံဝတိမံဇီနိမံအဟာတိမေရေဇာတံဥပနရှန္တိဝေရံဒေသနာတမတိမံငါကိုအကိုစီဆဲဘူးကြီးမံငါကိုအဝတိညှင်းဆဲပုတ်ခတ်ဘူးကြီးမံငါကိုဇီနိအောင်နိုင်ဘူးကြီးအနိုင်ကျင့်ဘူးကြီးမေငါဤဥစ္စာကိုမေငါဤတန်တကံဥစ္စာကိုအဟာတိခိုးဆောင်ဘူးကြီးဤသည်သို့တွေ့၍ရေကျင်ပုဂ္ဂိုလ်တို့သည်တန်ထိုယံညို့ကိုဥပနယံတိဖွဲ့ကြကုန်၏ဒေတံထိုယံညို့ဖွဲ့သူတို့၏ဝေရံယံသည်နာတမတိဘေသောခါမှာမငြိမ်းအေးနိုင်ပါ၏တဲ့မြတ်စွာဘုရားကတိတ္တမထေရ်ကိုအကြောင်းပြုပြီးတော့ဟောခဲ့တာပါတိတ္တမထေရ်ဆိုတာကမြတ်စွာဘုရားနဲ့ညီကိုတဝန်းခွဲတော်တယ်သူကသူ့ရဲ့ဝတ္တရားတွေမကြေပြွန်တဲ့အတွက်ရဟန်းတော်တွေကဆုံးမတာကိုသူ့ကိုဆဲပါတယ်ဆိုပြီးမြတ်စွာဘုရားကိုလာပြီးတော့ရှောက်တဲ့အတွက်မြတ်စွာဘုရားကဒီလိုရံညိုးတွေမဖွဲ့နဲ့ဆိုတဲ့သဘောနဲ့မြတ်စွာဘုရားကဒီတရားတော်ကိုဟောကြားပေးခဲ့တာအဲ့တော့ပုထုဇဉ်တွေရဲ့ယဉ်ဟာမငြိမ့်နိုင်ဘူးတဲ့ဘလို့စိတ်ထားရှိတဲ့ပုဂ္ဂိုလ်လဲဆိုတော့မံငါကိုအကုစီဆဲဘူးပြီးမံငါကိုအဝယ်ဒီညှင်းဆဲပုတ်ခတ်ဘူးပြီးဤဒီတို့တွေ့၍ရေကျင်ပုဂ္ဂိုလ်တို့သည်တန်ထိုယံညို့ကိုဥပါနရှန်တိဖွဲ့တတ်ကြကုန်၏တဲ့တချို့သောပုဂ္ဂိုလ်တွေကဘသူကငါကိုအတင်ပြောဘူးတဲ့ဘသူကငါကိုဆဲဘူးတဲ့ဘသူကငါကိုကိုထိလက်ရောက်လမ်းသွားတော့ဝင်ပြီးတော့တိုက်ဘူးတဲ့ဒါမျိုးလေးတွေဆွဲလန်းနေတဲ့ယံညို့ကိုဖွဲ့ကြတယ်တဲ့အဲ့ဒီယံညိုးဖွဲ့တဲ့ပုံကိုယ်ကြီးရဲ့ယံဟာဘယ်တော့မှမငြိမ်းရနိုင်ပါဘူးလို့မြတ်စွာဘုရားကမိန်ကြားခဲ့တာ။ဘုန်းကြီးတို့ဝိပဿနာဉာဏ်လေးနဲ့စဉ်းစားကြည့်ပေါ့။ငါ့ကိုဆဲဘူးတယ်ဆိုတဲ့အတန်စဉ်းစားကြည့်လိုက်။တကယ်ဆိုရင်ဘုန်းကြီးတို့ဝိပဿနာရှုလေရှိတဲ့ပုံကိုယ်ကြတော့ဆဲလိုက်တဲ့အတန်ဒီအတန်ဟာရုပ်တရားပဲ။မိမိဆဲလိုက်တဲ့အတွက်ကြားလိုက်ရတယ်ဒီကြားသိစိတ်လေးဟာနံတရားပဲ။တကယ်တော့ဆဲလိုက်တဲ့အတန်လေးကလည်းဖြစ်ပြီးတော့ပြတ်သွားတာပဲ။မိမိကြားလိုက်တဲ့စိတ်လေးရတယ်ပဲကြားသိစိတ်လေးရလည်းဖြစ်ပြီးတော့ပြတ်သွားတာဒီဆဲလိုက်တာဘာမှမရှိတော့ဖြစ်ပြီးတော့သင်္ခါရသဘောတရားရပြတ်သွားတာဒါဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်တွေကြဒီလိုမြင်နေပေါ့ဝိပဿနာတရားရှုလို့မရှိတဲ့ပုဂ္ဂိုလ်ကြတော့ငါဆဲဘူးတယ်မနစ်ကဆဲဘူးတဲ့တန်လည်းနှလုံးထဲအထိဆွဲပြီးတော့ငါကိုဆဲဘူးတယ်ငါကိုတမင်တကာဝင်ပြီးတော့တိုက်ဘူးတယ် ငါ့ကိုပုတ်ခတ်ဘူးတဲ့ငါ့ကိုရိုက်ဘူးတဲ့ငါ့ကိုစော်ကားဘူးတဲ့ဆိုပြီးတော့ဒီယုံ nant သဘောကိုယ့်ရဲ့ခန္ဓာကိုလည်းငါလို့ဆွဲနေတယ်။သူဆဲလိုက်တဲ့အတန်သူလုံးရဲ့လုံးရက်တည်းရာလည်းဖြစ်ပြီးတော့ပြက်သွားတယ်။ဒါကို तू ကမမြင်မဲနဲ့ခုချိန်ထိငါ့ကိုဆဲဘူးတယ်ဆိုတဲ့ဆဲလိုက်တဲ့အတန်တွေကိုနားထဲမှာကြားနေတယ်။ဒါကဘုန်းကြီးတို့ဝိပဿနာအထုတ်လေးမရှိတဲ့ပုံကိုယ်တွေဖြစ်လေဖြစ်တာရှိတဲ့သဘောပေါ့။ဝိပဿနာရှုလေ့ရှိတဲ့ပုံကိုယ်ကြသဘောပေါက်သွားတယ်။ဆဲလိုက်တဲ့အတန်သူကသူဖြစ်ပြီးတော့ချက်ချင်းပျောက်သွားတာပဲ။ဒီဆဲလိုက်တဲ့အတန်ကိုကိုကကြားသိလိုက်တယ်ကြားသိလိုက်တဲ့စိတ်လေးသောတာဝိညာဉ်စိတ်ကလည်းဖြစ်ပြီးတော့ပြတ်သွားတာပဲတကယ်တော့ဘုန်းကြီးတို့ဘာမှမရှိတော့ခဏလေးနဲ့သူကသူဖြစ်ပြီးပြတ်သွားတာဒါကိုဘုန်းကြီးတို့ငါဆွဲရရှိနေတော့ငါကိုဆဲဘူးတယ်ငါတာကိုစော်ကားဘူးတယ်ငါသမီးကိုပြောဘူးတယ်ဒီလိုငါဆိုတဲ့တက္ကရာယဒိဋ္ဌိတွေဝင်နေတဲ့အခါကျတော့ဒေါသတွေကဒီအတန်ကိုပြန်ပြီးတော့တကယ်မရှိတော့ဘဲနဲ့ရှိတယ်လို့ကြားယောင်ပြီးတော့ဒေါသအကတ္တတွေဖြစ်နေမယ်ဆိုရင်ဒါမြတ်စွာဘုရားကဒီပုဂ္ဂိုလ်တွေဟာယံဘယ်တော့မှမငြိမ်းပါဘူးတဲ့မင်္ဂါကိုအစီနီအောင်နိုင်ဘူးပြီးအနိုင်ကျင်ဘူးပြီးမေင္းငါဤတန်တကံဥစ္စာကိုအဟာတိနီအမျိုးမျိုးနဲ့ခိုးယူဘူးပြီးတဲ့ငါ့ကိုဘယ်တော့မှငွေပေးပြီးတော့ငါ့ပေါ်အနိုင်ကျင့်သွားတာငါပစ္စည်းကိုမတရားတဲ့ဖြင့်ဘလို့နီးနဲ့သူရယူသွားတာဒါတွေကဘုန်းကြီးတို့ပြီးခဲ့ပြီးသားတွေဒီပြည့်ပြည့်ရဲ့ဒီသားတွေကိုဘုန်းကြီးတို့ကငါဆွဲတွေအသိပြင်းထန်တော့ဒီခန္ဓာရုပ်နဲ့သဘောတရားကိုငါမိသားစုငါသားငါသမီးဒီဆွဲလန်းနေရှိတော့ငါမိသားစုပေါ့ဘယ်တော့မှဘာလုပ်ဘူးတာတကယ်တော့ဒီလုပ်ဘူးတဲ့ကိစ္စတွေကဖြစ်ပြီးတော့ပြတ်သွားခဲ့ပါပြီမရှိတော့ပါဘူးအဲ့တော့ဘာမှကြာကြာတီလေးမရှိတဲ့သဘောတရားရဆဲတဲ့အတန်းလေးဖြစ်ပြီးပြတ်သွားပြီကိုယ်ပေါ်စော်ကားတဲ့အမူအရာတွေပြီးပြီးတော့ဖြစ်ပြီးတော့ပြတ်သွားခဲ့ပြီကိုယ့်ပစ္စည်းကိုရောင်လိုခြင်းနဲ့မတရားတဲ့စိတ်တွေဖြစ်ပြီးတော့ပြတ်သွားခဲ့ပြီဒါပေမဲ့ကိုကငါဆွဲကြီးရရှိနေတော့ငါအပေါ်မှာဘာလုပ်ဘူးတဲ့ဒီလိုမျိုးရံညိုးတွေဖွဲ့နေတဲ့ပုံကိုယ်တွေဟာတဲ့ဘယ်တော့မှသူတို့ရဲ့အာဃာတတရားရံညိုးတွေဟာမငြိမ်းအေးနိုင်ပါဘူးပုထုဇဉ်တဘာဝဒေါသဆိုတာတော့လူတိုင်းရှိတာပဲသို့တော့လွန်ကဲသွားတဲ့လောဘလွန်ကဲသွားတဲ့ဒေါသဒါတွေဟာတိတ်ပြီးတော့ဆူချိုးဖြစ်ပါတယ်ဒါတွေကိုသူတော်ကောင်းတွေကမနှစ်သက်ပါဘူးဒါဘာနဲ့တူတယ်လဲဆိုတော့တရွေးပေနေတဲ့အခါမှာရေစင်ရေအေးနဲ့မဆေးပဲနဲ့တရွေးနဲ့ပြန်ပြီးတော့ဆေးလိုက်တယ်လို့တဲ့ကြာတော့ဘာဖြစ်လဲတရွေးပေနေတဲ့လက်ကိုတရွေးနဲ့ပြန်ပြီးတော့ဆေးကြည့်ရင်ပို့ပြီးတော့ညစ်ပတ်သွားတယ်လို့ပါပဲတဲ့ဒီရံညိုးကိုမေတ္တာတရားနဲ့မတုံ့ပြန်မဲနဲ့တရားသဘောနဲ့မစင်စားမစင်ချင်းမဲနဲ့ရံကိုရံချင်းတုံလင်းလို့ရှိရင်ဒီရံညိုးတွေကဘယ်တော့မှမပြေပါဘူးလို့ဒါမြတ်စွာဘုရားကဟောကြားခဲ့တာပေါ့အဲ့တော့ဒီရံညိုးဆိုတာဘုန်းကြီးတို့ဒေါသအာဃာတနဲ့ဒီရံညိုးကိုရံချင်းပြန်တုံလို့ရတော့ဘယ်တော့မှမငြိမ်းအေးပါဘူးမေတ္တာတရားစရှိတဲ့ဓမ္မရေစင်ရေအေးနဲ့ဆေကျော်မှဒီအဒေါသအာဃာတတွေကငြိမ်းအေးသွားနိုင်ပါတယ်တဲ့ကဲအားလုံးဒါလေးကိုမြတ်စွာဘုရားဟောတဲ့တရားကိုထာဂရာဇာကဖွင့်ပြတယ်ပေါ့ကဲအားလုံးလိုက်ဆိုလိုက်ရက်တောင်လေးတွေထဲမှာလည်းပဲရေးထားတယ်ပေါ့အားလုံးလက်အုပ်ချီဆိုလိုက်တရွေပေးရာရှိဖြင့်သာမှန်စွာစေမစင်ကြယ်သည်တရွေပေရာရှိဖြင့်သာမှန်စွာစေမစင်ကြယ်သည်တရွေဖြင့်သာစေလီယာလွန်စွာပူ၍ညစ်ပေမည်တရွေဖြင့်သာဆေးလီယာလွန်စွာပူ၍ညစ်ပေမည်ရံကိုရံခြင်းတုံ့ပြန်လျင်ငြိမ်းခြင်းဘယ်ကမရှိပြီရံကိုရံခြင်းမတုံ့ပြန်လျင်ငြိမ်းခြင်းဘယ်ကမရှိပြီရံကိုရံခြင်းမတုံလျင်ငြိမ်းခြင်းချမ်းသာပြေဝသည်ရံကိုရံခြင်းမတုံလျင်ငြိမ်းခြင်းချမ်းသာပြေဝသည်ဒါကြောင့်မို့အကုစီမံဝတိမံဇီနီမံအာဟာတိမေ ရေဇာတနုပနရှံတိဝေရံတေတုပသမတိမံငါကိုအကိုစီဆဲဘူးပြီမံငါကိုအဝရိညင်စေပုတ်ခတ်ဘူးပြီမံငါကိုအစီနိအောင်နိုင်ဘူးပြီအနိုင်ကျင့်ဘူးပြီမေငါဤတန်တကံဥစ္စာကိုအာသည့်ဤအမျိုးမျိုးနှင့်ခိုးယူဘူးပြီဤတည်းသို့တွေ့၍ရေခြင်းပုဂ္ဂိုလ်တို့သည်တန်ထိုယံညိုကိုနုပနရှံတိမဖွဲကြလေကုန်ဧတံထိုယံညိုမဖွဲ့သူတို့၌ဥပ္ပန္နံဖြစ်သောဝေဒံယံသည်ဥပါတ္တမတိငြိမ်းရေနိုင်ပါပေ၏ဤတည်းသို့ဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဗျာသည်ဤမာဂါထာဤဂါထာတော်တို့ကိုအာဟာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပေတည်းနောက်တည်ထားရမှာကဘုန်းကြီးတို့ယံကိုယံချင်းတုံလျင်းနေယံမရှိတာကိုယံရှာပြီးတော့တုံပြန်နေဆိုတာအရှင်ဒေဝရဲ့လမ်းစဉ်ပါယံကိုဘုန်းကြီးတို့တတွေးပေနေတာကိုရေစင်ရေးနဲ့ဆေးကြောတယ်ဒီလိုပါပဲယံကိုမေတ္တာတရားနဲ့ဓမ္မတရားနဲ့အားလုံးကိုဖွင့်လို့ပြီးတော့ဘုန်းကြီးတို့စင်ကြယ်အောင်ကြိုးစားတာဖရာရှင်ရဲ့လမ်းစဉ်ပါဘုန်းကြီးတို့စဉ်းစားကြည့်ပြန်ပြီးတော့တရားဓမ္မတွေလည်းသိမှာပဲဖျားလောင်းဘုန်းကြီးတို့ရွဲကုန်တဲ့ဘဝမှာရှင်တေဝရနဲ့ရံညိုးစတင်ပြီးတော့ဖြစ်ခဲ့တယ်ပေါ့အဲ့တော့ဒီကဘာကနေဘလောက်မှမဝေသေးဘူးငါးကဘာအထက်ပေါ့ဘုန်းကြီးတို့ကကုတံကောနဂုံကတ္တပဂေါဓမဒီဖျားရှင်နေမပွင့်ပေါ်ခင်ဒီကဘာဗတ္တကဘာကနေပြန်၍ရည်တွေ့ရင်ငါးကဘာမြောက်လောက်မှာဘုန်းကြီးတို့ဖျားလောင်းကရွဲကုန်တယ်ဖြစ်တယ်ရှင်တေဝရကလည်းပဲလောဘကြီးတဲ့အင်မတန်မှလောလီးတဲ့ရွဲကုန်တယ်ဖြစ်တယ်တနေ့သူတို့ရွဲရောင်းတဲ့အခါမှာတဦးဝင်တဲ့လမ်းကိုတဦးမဝင်ရဘူးဆိုပြီးတော့ရောင်းတော့ရှင်တေဝရလောင်းကရွဲကုန်တွေကအရင်ရွဲတွေဝင်ရောင်းတော့အထယ်ကြီးပြက်လို့ခေါ်တဲ့မိဖွားနှစ်ယောက်ပေါ့အမေကြီးတစ်ယောက်ရဲ့မြေးမာလေးတစ်ယောက်ရဲ့သူတို့ကဝယ်စရာပတ်စံကလည်းမရှိမြေးမာလေးရဲ့ဒီလှလှပပပစ္စည်းလေးကိုလိုချင်တော့အမေကြီးကိုပူဇာတော့အမေကြီးကခွတ်တခွတ်နဲ့လဲပါလို့ပြောတော့ရှင်တေဝရလောင်းရွဲကုန်တွေကရွှေကွန်မှန်းတီးတော့ညာလိုချင်တယ်ခမရခွက်ကပဲဝတ်တောင်မှမတန်ပါဘူးဆိုခွက်ကြီးလွန့်ပြပြီးတော့ဆောင်ကြီးအောင်ကြီးနဲ့ထွက်သွားတယ်သူကတော့ပေးချင်တဲ့လောက်ပေးပါတစ်ခုနှစ်ခုပေးပါအလကားယူသွားပါဒါမျိုးဖြစ်စီချင်တဲ့စိတ်နဲ့မယိုးသားတဲ့စိတ်နဲ့ပြစ်သွားတယ်အဲ့တော့ဒီလမ်းကိုပဲရှင်တေဝရလောင်းဖြစ်တဲ့ရွဲကုန်တွေကသွားတော့ဖျားလောင်းကသူ့လည်းရောက်တော့ဒီလမ်းကိုဝင်တော့မိလေးကထက်ပူစားတော့အမေကြီးကဝယ်မပေးချင်ဘူးစောစောကရွေးကုန်တွေပြောသွားလိုက်တဲ့စကားနှစ်ပြားမတန်အောင်ပြောသွားတော့ပစ္စည်းကလည်းပဲဆင်းရဲစိတ်ဓာတ်တွေကလည်းပဲတင်ငင်နေတဲ့အချိန်မိလေးကပူဇာတော့မိမလေးကပူဇာတော့ထပ်ပြီးတော့ခေါ်လိုက်တယ်ဒီရွေးကုန်တွေကြီးကတော့သဘောကောင်းပါတယ်မျက်နှာလည်းရှင်ပြတယ်ဆိုပြီးတော့ခေါ်လိုက်တော့ဖျားလောင်းကရွှေကွက်မှန်းသိတော့သူ့မှာဒီရွှေကွက်နဲ့တန်အောင်ပေးနိုင်တဲ့ပစ္စည်းမရှိပါဘူးလို့ယိုယိုသားသားလေးပဲပြောလိုက်တယ်အဲ့တော့မေကြီးကမောင့်ကန်တဲ့ရွှေခွဲဖြစ်သွားတာနေမှာပါစောစောကရွဲကုန်တယ်ကတော့ပြောသွားတာပဲဝတ်တော့မတန်ပါဘူးလို့ပြောတယ်အဲ့တော့ပေးခြင်းတလောက်ပေးခဲ့ပါယူတာသွားပါဒါမျိုးပြောလိုက်တော့ဖျားလောင်းကသူ့မှာရှိတဲ့ငွေ900ရယ်နောက်ပြီးတော့900တန်ဖိုးရှိတဲ့ရွဲပစ္စည်းတွေရဲ့လှကုန်တွေအလုံးပေးပြီးတော့သူ့အတွက်ငွေ10ရယ်ချိန်ခွင်းလေးရယ်အိတ်ကလေးရယ်ယူပြီးတော့အဲ့ဒီမှာမြစ်ကိုဖြတ်ကူးတယ်အဲ့တော့ရှင်တေဝရလောင်းရွဲကုန်တွေကလည်းပြန်ပြီးတော့လာတဲ့အခါကျတော့ကဲခမရခွက်ပေးပါတော့ကျုပ်နည်းနည်းပါးပါးပေးပါမယ်တနာလို့စသည်ဖြင့်ပြောပြီးတော့ဟိုကပြန်ပြောလိုက်တယ်အမောင်ရဲ့ဆရာနဲ့တူပါတယ်တဲ့သဘောကောင်းလိုက်တာဟောဒီမှာငွေ900လဲပေးသွားတယ်နောက်ပြီးတော့900တန်ဖိုးရှိတဲ့ပစ္စည်းတွေကိုလည်းပေးသွားတယ်သူ့ကိုလဲလိုက်ပြီလို့ပြောတော့အဲ့မှာရှင်တေဝရလောင်းက "तू ကအလကားလူကျင်တာ"အလကားလူကျင်တဲ့ပစ္စည်းကိုဖျားလောင်းကနေပြီးတော့ယူသွားပြီဆိုတော့ချက်ချင်းပဲအဝဇတောင်မကတ်နိုင်မင်းနဲ့ရှိတဲ့ပစ္စည်းတွေအိမ်ပေါက်စွန်းပြီးတော့မြစ်စိတ်ကိုလိုက်တော့ဘုန်းကြီးတို့ဖျားလောင်းစီးသွားတဲ့လှေကတံပံကမြစ်လေလောက်ရောက်သွားပြီးမမီတော့အဲ့ဒီမှာသွေးအံပြီးတော့တည်သွားရပါတယ်အဲ့ဒီဘဝမှာဖွဲ့ခဲ့တဲ့ရံညိုလွန်ခဲ့တဲ့၅ကဘာလောက်ကပေါ့တိတ်မဝေးသေးဘူးအဲ့ဒီ၅ကဘာလောက်ကဖြစ်ခဲ့တဲ့ရွှေခွက်တသိန်းတန်ရွှေခွက်ကိုအကြောင်းပြုပြီးတော့ရံညိုတွေဖွဲ့လာလိုက်တာဘုန်းကြီးတို့ကြားထဲမှာလည်းပဲဖျားမဖြစ်ခင်မှာအရှင်ဒီဝရမဖြစ်ခင်မှာဖျားလောင်းကသာတော်လေးဖြစ်ရှင်ဒီဝရကရှင်ဘရင်ဖြစ်အဲ့တော့ရှင်ဒီဝရလောင်းဖြစ်တဲ့ရှင်ဘရင်ကသာတော်လေးဖြစ်တဲ့ဖျားလောင်းကိုတပ်ဖြတ်တဲ့အထိရံညိုးတွေကဆက်ပြီးတော့လာခဲ့တာ နောက်ဆုံးဘုန်းကြီးတို့ဖျားဖြစ်တော့လည်းပဲကြည်ပေါ်ဖျားဖြစ်တော့လည်းပဲမြတ်စွာဘုရားရှင်သေးဝရက်ဘာတော်တယ်လဲဆိုတော့သမီးယောက်ပါလည်းတော်တယ်ညီကိုတဝန်းခွဲလည်းတော်တယ်အဲ့တော့ရှင်သေးဝရက်ရဲ့နာမတော်ဖြစ်တဲ့ရတောထာနဲ့ဖျားလောင်းဟာလက်ထက်ခဲ့ရတယ်နောက်သာသနာပံဝင်လာတော့ရှင်သေးဝရက်ကမြတ်စွာဘုရားရဲ့တပည့်လည်းဖြစ်တယ်ဒါပေမဲ့လို့ရှင်သေးဝရက်ကဘဝဘဝကဖွဲ့လာတဲ့ရံညိုးတွေဒီရံညိုးတွေကြောင့်ရံတွေထပ်ပြီးတော့တိုးလာပြီးတော့မြတ်စွာဘုရားအပေါ်မှာကြည်ညိုမှုမဖြစ်နိုင်မဲနဲ့မြတ်စွာဘုရားဘုံကြီးတယ်လို့သူဘုံကြီးခြင်းတယ်မြတ်စွာဘုရားနာမည်ကြီးတယ်လို့သူနာမည်ကြီးခြင်းတယ်ဒီတော့ရှင်ဒေဝရတ်ဟာဇာတသမင်းနဲ့ပေါင်းပြီးတော့ဇာတသမင်းကိုခမီးတော်ကြီးလှုပ်ကြံခိုင်းဒါလည်းပဲသူ့လက်ချက်ပဲနောက်မြတ်စွာဘုရားကိုလှုပ်ကြံတက်ပြဖို့လူသက်သမားတွေလွတ်တယ်မအောင်မြင်ဘူးနောက်ပြီးတော့မြတ်စွာဘုရားကိုတက်ပြဖို့အတွက်ဒေဇဂုတ်တောင်ပေါ်ကနေပြီးတော့ကြောက်တုံးဆင်းပြီးတော့ခြာတယ်လှိမ့်ခြာတယ်မအောင်မြင်ဘူး။တော့မြတ်စွာဘုရားကိုတက်ဖြတ်ဖို့အတွက်နာလာဂတိဆင်းကြီးနဲ့လှုပ်ပြီးတော့တက်ခိုင်းတယ်မရခဲ့ဘူး။အဲ့တော့အမျိုးမျိုးဒုက္ခပေးခဲ့တယ်ရံညိုးတွေပေးခဲ့တာ။နောက်ဆုံးတော့ရှင်ဒီဝရက်ဟာမြေမြူပြီးတော့အဝီစီငရဲမှာခုချိန်တည်းရှိနေခဲ့ပါဗါတယ်။အဲ့တော့ဘုန်းကြီးဆိုလိုချင်တာဘာလဲဆိုတော့လွန်ခဲ့တဲ့၅ကဘာလောက်ကဖြစ်လာတဲ့ရံညိုးကိုရှင်ဒီဝရက်ကသူရတဲ့ရထိုက်တယ်လို့သူယူဆတဲ့တသိန်းတန်ရွှေခွက်ကိုမရတဲ့အတွက်ဖျားလောင်းပေါ်မှာရံညိုးတွေထားပြီးတော့ဘဝတိုင်းဘဝတိုင်းရံသူတွေလိုဖြစ်မြတ်စွာဘုရားလောင်းပေါ်မှာသူကတက်ဖြတ်နိုင်အောင်လှုပ်ကြံနိုင်အောင်ကြိုးစားဖျားဖြစ်တော့လည်းပဲဤမျိုးမျိုးနဲ့တက်ဖြတ်နောက်ဆုံးတော့ဝီစီငရဲကျသွားတယ်ဒါပါလဲဆိုတော့ပေနေတဲ့တတွေးကိုသူကရေစင်ရေအေးနဲ့မစေကြောပဲနဲ့တတွေးတွေနဲ့ပြန်ပြီးတော့စေကြောတယ်သို့မဟုတ်တတွေးတွေပို့ပြီးတော့ညစ်ပေတဲ့မစင်ကျင်ကြီးတွေနဲ့သွားချေလိုက်တဲ့ကပို့ပြီးတော့နံသွားတယ်တဲ့ညစ်ပတ်သွားတယ်။ဒါကြောင့်ဘုန်းကြီးတို့ရံကိုရံချင်းတုံလင်းတာရှင်ဒီဝရရဲ့လမ်းစဉ်တဲ့မြတ်စွာဘုရားရှင်ဘက်ကကြည်ကြစို့မြတ်စွာဘုရားရှင်ရဲ့စိတ်ထားဘလို့သဘောထားလဲဆိုတော့ဝဒကေဒေဝတတ္တံမိစောရိအင်္ဂုလိမာလကေတဏပါလီယာဟုလေစာတပတ္ထသမမာနတောတဲ့ဘုရားရှင်ရဲ့စိတ်တော်ကကိုယ့်ကိုလုံးကျင်နေတဲ့ရှင်ဒီဝရအပေါ်ရဲ့တကယ်ကိုလူချမ်းကြီးလူဆိုးကြီးဖြစ်တဲ့အင်ဂုလိမာလသခိုးဓမြအပေါ်နောက်ပြီးတော့ကိုယ့်ကိုတက်ဖြတ်မဲ့လာတဲ့ဓနပါလလို့ခေါ်တဲ့နာလာဂတိအရှင်ပြောင်းအပေါ်သူတို့အပေါ်မှာစိတ်ထားတယ်လို့ပဲသားတော်ရာဟုလာအပေါ်မှာလည်းစိတ်ထားနိုင်တယ်တဲ့သားတော်ရာဟုလာနဲ့အညီအမျှထားနိုင်တယ်တဲ့ဒါမြတ်စွာဘုရားရဲ့စိတ်ထားအဲ့တော့မြတ်စွာဘုရားတုံလာတဲ့ယံဒီပေါ်မှာယံနဲ့မတုံပြန်မဲနဲ့မေတ္တာတရားဆိုတဲ့ရည်စင်ကြီးကရုဏာတရားဆိုတဲ့သူတို့ဒုက္ခရောက်မှာမလိုလားတဲ့သဘောဒုက္ခမရောက်စေခြင်းနဲ့ကရုဏာတရားနဲ့ခြေကျော်လိုက်တော့ဖျားရှင်ဟာဘုန်းကြီးတို့ဖျားဖြစ်ပြီးတော့ပြိဋိဘံဆံဝင်သွားရတယ်အဲ့တော့ဘုန်းကြီးတို့ဒါဟာတိတ်ပြီးတော့လွယ်တဲ့ကိစ္စတော့မဟုတ်ဘူးပေါ့သားတော်ရာဟုလာလေးပေါ်မှာစိတ်ထားတယ်လို့ရှင်ဒီဝရက်ပေါ်မှာစိတ်ထားတယ်တဲ့အဲ့တော့ဘုန်းကြီးကဘယ်လိုလုပ်သက်တည်ပြမလဲလို့မေးစရာရှိတာပေါ့ဘုန်းကြီးတို့စဉ်းစားကြည့်ကြအရှင်ဒီဝရက်ဟာဘုန်းကြီးတို့မြတ်စွာဘုရားအနေနဲ့သင်္ကန်းဝတ်ပေးတယ်သင်္ကန်းဝတ်ပေးလိုက်တဲ့အခါရှင်အာနန္ဒာတို့နဲ့အတူဝတ်လာတဲ့ရှင်ဒီဝရက်ဟာမြတ်စွာဘုရားသူ့ဘောမှာလှုပ်ကြံတက်ဖြတ်မယ်ဆိုတာသိကိုသိပါတယ်မသိဘူးမရှိပါဘူးတပ်ပညုတဉဏ်အလုံးကိုသိတဲ့ဉဏ်ရှိတော့ရှင်ဒီဝရက်ဟာသူ့ဘောမှာလှုပ်ကြံတက်ဖြတ်မယ်ဆိုတာမြတ်စွာဘုရားနားလည်တော်မူတယ်သိလဲသိတော်မူတယ်အဲ့တော့ဒီလိုလှုပ်ကြံတက်ဖြတ်မယ်ကိုယ့်ကိုလှုပ်ကြံမယ်ပုဂ္ဂိုလ်ကိုမြတ်စွာဘုရားကဘာဖြစ်လို့ယဟန်ပြုတ်ပေးတယ်လဲဒါလေးမေးဖို့ရှိတယ်အဲ့တော့ဘုရားရှင်ကမြင်တယ်ရှင်ဒီဝရက်ဟာလူဘဝနဲ့နေလေယဟန်မပြုတ်လေပဲမြတ်စွာဘုရားကိုလှုပ်ကြံတက်ပြတ်မှာပဲဘဝဘဝကရံညိုးတွေဟာတိတ်ပြီးတော့ကြီးကျယ်လာတယ်နောက်ပြီးတော့သင်္ကန်းဝတ်နဲ့ဝတ်ပေးလိုက်လေပဲမြတ်စွာဘုရားသူ့ကိုလှုပ်ကြံတက်ပြတ်မယ်ဆိုတာသိတယ်အဲ့တော့လူဘဝနဲ့နေနေသင်္ကန်းဝတ်နဲ့ပဲနေနေလှုပ်ကြံတက်ပြတ်မယ်ဆိုတာတူနေတာသိနေတော့မြတ်စွာဘုရားဘာလို့ယဟန်ပြုတ်ပေးတယ်လဲဆိုတော့ဘဝနေတရဏပစ္စယတဲ့ဘဝတန်ត្រာကကျွတ်လွတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေခြင်းလို့တဲ့အကြောင်းပြတာအဲ့တော့လူဘဝနဲ့တကယ်လို့ရှင်ဒီဝရက်ကစော်ကားပြီးတော့သေသွားတယ်ဆိုရင်မြတ်စွာဘုရားကိုသေလွန်ကနေမှဘုန်းကြီးတို့တောင်းမှန်ဝန်ချဖို့ရအချိန်ရမှာမဟုတ်အတိညာဉ်လည်းရှိမှာမဟုတ်မြတ်စွာဘုရားကိုကွယ်လွန်ကနေမြေမျိုးကနေမှဝန်ချတောင်းမှန်မှုမလုပ်လိုက်ဘူးဆိုရင်ဒီပုဂ္ဂိုလ်ကဝီကြီးငရဲ့လွတ်လာတဲ့တန်ត្រာကြီးထဲမှာရှေးပြီးတော့ဒီလိုပဲတန်ត្រာထဲမှာမျောသွားနိုင်တယ်ခုတော့ယဟန်ဝတ်ပေးလိုက်တဲ့အခါသာသနာနဲ့နည်းနည်းနီးစပ်သွားတော့ရှင်ဒီဝရက်ကမြေမြူတဲ့အချိန်ကျတော့မြတ်စွာဘုရားရဲ့ကျေးဇူးတရားတွေကိုတည်သွားပြီလေသူ့ဘောမာယောသာတော်ရာဟုလာဘောမာယောအင်ဂုလိမာလာဆိုတဲ့သခိုးဓမြဘောမာယောနာလာဂိရိဆင်ဘောမာယောမြတ်စွာဘုရားဘု து ဘောမှာမေတ္တာမယော ဒါတွေသိသွားတော့ရှင်ဒီဝရကမြေမြူတဲ့အချိန်ကျတော့ဘုန်းကြီးတို့မြေကြီးထဲမှာဝင်သွားတာခေါင်းလေးပေါ်နေတဲ့အချိန်မှာမြတ်စွာဘုရားဝန်ချတောင်းမှန်ကြော့သွားတယ်တဲ့အဲ့ဒီဝန်ချတောင်းမှန်ကြော့တာဟာသင်္ကန်းဝတ်လိုက်တဲ့အတွက်သာသနာနဲ့နှီးဆက်တဲ့အတွက်ဝန်ချတောင်းမှန်ဖြစ်သွားတာအဲ့ဒီလိုဝန်ချတောင်းမှန်ဖြစ်လိုက်တဲ့ကုသိုလ်စေနာကြောင့်ခုချိန်မှာတော့ဝီစီငရဲကြမယ်ဒါပေမဲ့ကဘာတသိန်းကြာလို့ရှိရင်အဝီစီငရဲကလွတ်ပြီးပါရမီတွေဖြည့်ပြီးတော့ရှင်ဒီဝရလောင်းဟာပိစေကဗုဒ္ဓယဟန္တာရှင်မြတ်ဖြစ်ပြီးတော့ပြိဋိဘံစံမယ်တဲ့အဲ့တော့မြတ်စွာဘုရားကအဲ့ဒီလိုရှင်ဒီဝရနောင်တစ်ချိန်ကဘာတသိန်းကျော်လို့ရှိရင်ကဘာတသိန်းလွန်လို့ရှိရင်ယဟန္တာပိစေကဗုဒ္ဓရှင်မြတ်ဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါစေဆိုတဲ့မေတ္တာတော်ကရုဏာတော်ကြီးကြီးမားလွန်းတဲ့အတွက်ကိုယ့်ကိုတတ်ဖြတ်မဲ့လှုပ်ကြံမဲ့ရှင်ဒီဝရကိုယဟန်ပြုပေးခဲ့တာတဲ့ဒါကြောင့်မြတ်စွာဘုရားကယာဟုလာလေးကိုသားတော်လေးကိုနိဗ္ဗာန်မျက်မှောက်ပြုဖို့လိုလားတော်မူသည်လို့နိဗ္ဗာန်ချမ်းသာကိုခံစားစေခြင်းတို့ရှင်ဒီဝရက်ကိုလည်းပဲနိဗ္ဗာန်ချမ်းသာကိုခံစားစေခြင်းတယ်ဒီတော့မြတ်စွာဘုရားကရှင်ဒီဝရက်တုံလာတဲ့ယံဒီကိုမေတ္တာတရားနဲ့ပဲအောင်းနိုင်တော်မူခဲ့တယ်မေတ္တာဆိုတဲ့ရည်စင်ရည်အေးနဲ့ပဲခြေကျော်ခဲ့တယ်တဲ့ဒါကြောင့်ဘုန်းကြီးတို့စဉ်းစားကြည့်လို့ရှိရင်ယံကိုယံချင်းပြန်ပြီးတော့တုံတယ်ငါကိုဘာလုပ်ဘူးတဲ့တောပြီးငါသူ့ကိုစကားမပြောနိုင်ဘူးငါပုံမှာဘလို့လုပ်ဘူးတဲ့ငါမိသားစုပုံမှာဘလို့လုပ်ဘူးတဲ့ဒီစိတ်တွေဖြစ်နေဒါရှင်ဒီဝရရဲ့လမ်းစဉ်ဖြစ်သွားပါတယ်အဲ့တော့ဒီအဒောသအာကာတယံညိုးတွေကဒီဘဝနဲ့ငြိမ့်မလားဒီစိတ်ကြီးတွေနဲ့ကိန်းပြီးတော့ဒီဘဝကွယ်လွန်သွားရင်ဖြစ်ရဘဝတိုင်းမှာလေယံညိုးတွေဆက်လို့ဘာမှကောင်းကျိုးမရှိနိုင်ပါဘူးဒါကြောင့်ရှင်ဒီဝရလမ်းစဉ်မလိုက်ပဲနဲ့တတွေးပေတဲ့အခါမှာရှင်ဒီဝရကတော့တတွေးနဲ့ဆေးရုံနဲ့မကပါဘူးတတွေးတဲ့ညစ်ပတ်တဲ့မစင်ကျင်ကြီးနဲ့ဆေးသလိုမြတ်စွာဘုရားလောင်းဘာမှယံမရှိပဲနဲ့သူ့အတူတရားသဖြင့်ရွှေဘွက်ကိုသူစိတ်စေတနာတိုင်းကြိုးပြတာရသွားတာကိုမတရားရသွားပါတယ်လို့သူစိတ်ထဲမှာထင်တယ်အဲ့တော့ရှင်ဒီဝရရဲ့စိတ်ထဲကတော့တတွေးပေတာကိုတတွေးနဲ့ဆေးယုံနဲ့မကပါဘူးတတွေးနဲ့ညစ်ပေတဲ့မစင်ကျင်ကြီးနဲ့ဆေးတယ်လို့သူ့ဘဝဟာဘာမှတုံမရပဲနဲ့ဖြစ်သွားခဲ့တယ်ဖျားရှင်ရဲ့မေတ္တာတော်ကရုဏာတော်ကြောင့်ယဟန်ပြုပြီးတော့တောင်းမှန်ပွင့်ရလိုက်တဲ့အတွက်တစ်ချိန်မှာဘုန်းကြီးတို့ပိစေကဗုဒ္ဓယဟန်နာရှင်မြတ်ဖြစ်သွားရပါတယ်ဒါမေတ္တာရှင်တွေကိုကြောင်းပြုပြီးတော့ဒေါသအာကတကြီးမားတဲ့ပုံကိုယ်ရဲ့လူငင်းချမ်းသာခွင့်ဒီလိုပြောလို့ရတယ်ပေါ့ဒါကြောင့်ဘုန်းကြီးတို့တရွေးပေတဲ့အခါမှာရေစင်ရေအေးနဲ့ခြေကျော်တယ်လို့မေတ္တာတရားတခါတည်းရန်ကြတော့လည်းပဲကံပေါ့ရှေးတုန်းကငါကသူတို့ပေါ်မှာဘာလုပ်ခဲ့မှမှမသိတာဒီဘုရားငါပြန်ပြီးတော့ပြေးဆက်ရတာနေမှာဒါမျိုးလေးတွေတွေးလိုက်ရင်လေဒေါသအာကတတွေကပြေသွားပါလေတခါတည်းရန်မြတ်စွာဘုရားရှင်ရဲ့အကြောင်းအရာလေးတွေတွေးပြီးတော့ဩငါတို့ဘုရားဟာတိတ်ကြည်ညိုစရာကောင်းလိုက်တာကိုယ်ကိုလုံးကြံတက်ဖြစ်တဲ့ရှင်ဒီဝရက်ပေါ်မှာသားတော်ရာဟုလာလေးနဲ့ထက်တူထားပြီးတော့သားတော်ရာဟုလာလေးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ဘုရားရှင်အားထုတ်တော်မူခဲ့တယ်လို့အရှင်ဒီဝရက်ကိုလည်းပဲနောက်တစ်ချိန်မှာနိဗ္ဗာန်မျက်မှောက်ပြုနိုင်အောင်ဒီဘဝမှာနိဗ္ဗာန်မျက်မှောက်မပြုနိုင်ပေမဲ့တစ်ချိန်မှာနိဗ္ဗာန်ချမ်းသာကိုခံစားနိုင်အောင်မြတ်စွာဘုရားဆွမ်းအားရှိသည်မြတ်ကူညီပေးတော်မူပါလားငါတို့လည်းပဲဘုရားရှင်ရဲ့တပည့်သာဝကဖြစ်တော့ဘုရားရှင်ရဲ့စိတ်ထားလေးတွေငါတို့တက်နိုင်နေမြတ်ကြိုးစားမယ်ဆိုရင်ဒီမေတ္တာကရုဏာခန္တီတရားလေးတွေနှလုံးသားထဲမှာကိန်းအောင်လို့ရှိရင်ဘုန်းကြီးတို့ရေစင်ရေအေးနဲ့ဒီနှက်တရွေးပေနေတာတွေကိုဆေးကြောလိုက်တယ်လို့အလုံးတန့်စင်သွားမယ်တဲ့ကိုတန့်စင်တယ်လို့သူတို့လည်းပဲတန့်စင်သွားပါမယ်ဒါလေးတွေကဘုန်းကြီးတို့သိအရေးကြီးတယ်ကဲအလုံးတစ်ခေါက်ပြန်ဆိုလိုက်တရွေးပေရာရေဖြင့်သာမှန်စွာဆေးမဆင်ကြဲသည်တရွေဖြင့်သာဆေးလျာလွန်စွာပူ၍ညစ်ပေမည်ရံကိုရံခြင်းတုံ့ပြန်လျင်ငြိမ်ခြင်းဘယ်ခါမရှိပြီရံကိုရံခြင်းမတုံ့လျင်ငြိမ်ခြင်းချမ်းသာပြေဝသည်ဒါကဘုန်းကြီးတို့ဖျားရှင်ရဲ့လမ်းစဉ်ဒီလမ်းစဉ်ကိုဘုန်းကြီးတို့ရှေ့ခေတ်သူတော်ကောင်းကြီးတွေလည်းလိုက်ခဲ့ကြတာပဲခုခေတ်မှာလည်းပဲလိုက်နေတဲ့ပုံကိုယ်တွေရှိတာပဲအဲ့တော့ဘုန်းကြီးကခုခေတ်မှာလိုက်နေတဲ့ထဲကနေပြီးတော့အတူယူဖို့အတွက်ဘုန်းကြီးနည်းနည်းလေးပြောပြပေးမယ်ဘုန်းကြီးဖတ်ခဲ့တဲ့စာပေတွေကဘုန်းကြီးတို့လွန်ခဲ့တဲ့2011ခုနှစ်စက်တင်ဘာလ22ရက်18ရက်လောက်ကထုတ်ခဲ့တဲ့ဘုန်းကြီးတို့ပြည်သူခေတ်ဂျာနယ်နဲ့7 Day News ဂျာနယ်ထဲမှာပါတယ်ပေါ့အဲ့တော့ဘသူအကြောင်းပါတယ်လဲဆိုတော့ဗိုလ်ချုပ်ကတော်ဒေါ်ဆန်းစုကြည်ရဲ့မိခင်ဒေါ်ခင်ကြည်ရဲ့အကြောင်းလေးပါခဲ့တယ်ပေါ့ ခုချိန်မှာဒေါခင်ကြီးဟာကွယ်လွန်သွားခဲ့ပြီအဲ့တော့ဒီစိတ်တည်းကပြန်ပြီးတော့ပြောင်းလဲပြီးတော့မဖြစ်နိုင်တော့ဘူးကွယ်လွန်သွားပြီဆိုတော့ဒီတဘဝမှာသူ့ရဲ့တမိုင်းချောင်းဟာပြန်ပြီးတော့တမျိုးတပုံဖြစ်စီအကြောင်းမရှိတော့ဘူးပေါ့အဲ့တော့ဘုန်းကြီးရဲ့ဒေါခင်ကြီးရဲ့ပေနေတဲ့တရွေးတွေကိုရေစင်ကြီးအင်းနဲ့ဘလို့ဆေးကြိုးခဲ့တယ်လေဆိုတော့ဒါလေးဟာဘုန်းကြီးတို့လည်းပဲဒါလေးတွေကိုသင်ငန်းစာယူပြီးတော့ကျင့်သုံးသင့်တယ်လို့ယနေ့တော်ရေးရင်းနဲ့တကွာအာလုံးသောတရားဓမ္မတွေလည်းကျင့်သုံးသင့်တဲ့အတွက်ဘုန်းကြီးကအဲ့ဒီ2011ခုနှစ်စက်တင်ဘာလလောက်ကထုတ်ခဲ့တဲ့ဒီသတင်းလေးကိုဒီဆောင်းပါးလေးပေါ့ဒါလေးကိုဘုန်းကြီးနည်းနည်းပြန်ပြောပြပေးမယ်ဘုန်းကြီးတို့ဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်တွေလှုပ်ကြံခံရတာက1948ခုဇူလိုင်လ19ရက်အဲ့ဒီနောက်ပိုင်းမှာလွတ်လပ်ရေးရာ1948ခုနှစ်မှာရသွားခဲ့တဲ့ဇန်နဝါရီ4ရက်မှာအဲ့ဒီနောက်ပိုင်းမှာဘုန်းကြီးတို့မြန်မာနိုင်ငံမှာယခုလိုပဲဒီမိုကရေစီကျင့်သုံးပြီးတော့ပေါ်ဆောင်ခဲ့တယ်။အဲ့ဒီအချိန်မှာဘုန်းကြီးတို့အစိုးရဝန်ကြီးတယောက်တော်တော်ကိုယာဓုအာနာဩဇာအာနာရှိတဲ့ဝန်ကြီးတယောက်ကဒေါခင်ကြီးကိုပြောခဲ့တယ်။ဘယ်လိုပြောခဲ့လဲဆိုတော့ဒေါခင်ကြီးကိုပြောတယ်။အဲ့တော့ဗိုလ်ချုပ်အောင်ဆန်းတို့တည်ဆုံးရတာတကယ်တော့ယာဇဝတ်မှုပါတဲ့။ယာဇဝတ်မှုဖြစ်နေတော့တရားမှလမ်းကြောင်းအရာနင်နာကြီးတောင်းလို့တရားဆွဲပြီးတော့နင်နာကြီးတောင်းလို့ရပါတယ်တဲ့ဒါကြောင့်မို့ဗိုလ်ချုပ်အောင်ဆန်းစတဲ့အာဇာနည်တွေကိုလှုပ်ကြံခဲ့တဲ့ဦးစောရဲ့ကြံရစ်တဲ့မိသားစုဒေါ်တန်းခင်တို့သမီးဘေဘီစောတို့ပေါ့ဒီမိသားစုပေါ်မှာတရားဆွဲပြီးတော့နင်နာကြီးရလူမှုနဲ့တရားဆွဲနိုင်ပါတယ်တဲ့ကျမယောက်ျားတာဗိုလ်ချုပ်တာအသက်ရှိခဲ့ရင်တော့ဒီချိန်မှာဝင်ွယ်ဒီဘလောက်ရနိုင်ပါလဲဒီနင်နာကြီးအတွက်ပေးပါဆိုပြီးတရားဆွဲပြီးတော့နင်နာကြီးတောင်းလို့ရပါတယ်အဲ့တော့ဒေါခင်ကြီးနေနဲ့နင်နာကြီးတောင်းနိုင်ပါတယ်တရားဆွဲနိုင်ပါတယ်လို့ဒေါခင်ကြီးကိုအင်မတန်မှဩဇာအာဏာကြီးတဲ့ဝန်ကြီးတယောက်ကလာပြီးတော့အကြံပေးခဲ့ဘူးတဲ့အဲ့တော့အကြံပေးတော့ဒေါခင်ကြီးကဗာပြန်ပြောလိုက်တယ်ဆိုတော့သူလည်းပဲမုတ်ဆိုးမကိုလည်းပဲမုတ်ဆိုးမပါတဲ့နောက်တစ်ချက်ကဘာပါတယ်လဲဆိုတော့ तू ကမျက်နာမရတဲ့မုတ်ဆိုးမတဏှာပြင်ဂုံငယ်ရတဲ့ဂုံမဲ့တဲ့မုတ်ဆိုးမ तू ကတော့ဂုံရှိတဲ့မုတ်ဆိုးမပါတဲ့ဆိုလိုတာကဂလုံဦးစောရဲ့ဇနီးဒေါ်တန်းခင်တို့ဟာဒီလုံးချံမှုကြီးဖြစ်တဲ့နောက်ပိုင်းမှာဆွေစဉ်မျိုးဆက်လူကြားသူကြားထဲမှာမျက်နာမဖော်ရဲအောင်အင်မတန်မှရှက်ရတယ်ကြောက်ရတယ်ဘဲထဲမှာသွားသွားမျက်နာငယ်ရတယ်အာဇာနည်တွေကိုလှုပ်ကြံတဲ့ဦးစောရဲ့မိသားစုဒီလိုမိသားစုဆိုတဲ့နာမည်ကြားလိုက်တာနဲ့သူတို့မိသားစုမှာတိမ်ငယ်လိုက်တာတဲ့အဲ့တော့ဒေါခင်ကြီးကပြောတယ်အဲ့တော့ဒေါ်တန်းခင်တို့မိသားစုကမုတ်ဆိုးမှချင်းတူတူတဲ့သူတို့မှာမျက်နာမရှိတဲ့ဂုံမဲတဲ့မိသားစုဖြစ်ပါတယ်သူမှာတော့ဗိုလ်ချုပ်အောင်ဆန်းတို့ကွယ်လွန်ပေမဲ့ခင်ပွန်းတဲ့ကွယ်လွန်ခဲ့ပေမဲ့ဂုံရှိတဲ့မိသားစုဂုံရှိတဲ့မုတ်ဆိုးမှဖြစ်ပါတယ်ဒါကြောင့်တရားမဆွဲလို့ပါဘူးနင့်နာကြီးလည်းပဲမတောင်းကျင်ပါဘူးလို့ပြန်ပြီးတော့ပြောခဲ့တယ်တဲ့ဒါလေးကဘုန်းကြီးတို့စာရေးဆရာဘာဘာဆိုတဲ့စာရေးဆရာတယောက်ကပြောခဲ့တာရေးခဲ့တာပေါ့အဲ့တော့ဒီဘာဘာဆိုတဲ့စာရေးဆရာကဒေါခင်ကြီးကိုယ်တိုင်ပြောခဲ့လို့သိသလားသူနဲ့ဒေါခင်ကြီးနဲ့ရင်းနှီးတယ်တဲ့ဒါပေမဲ့ဒေါခင်ကြီးကဒီအကြောင်းတွေကိုမပြောခဲ့ပါဘူးဘယ်သူကပြောတယ်လဲဆိုတော့ဂလုံဦးစောရဲ့သမီးဒေါ်ဘေဘီစောကနေပြီးတော့ကျေးဇူးတင်လွန်လို့အဲ့ဒီဘာဘာဆိုတဲ့စာရေးဆရာကိုပြောခဲ့တာဒေါခင်ကြီးရဲ့စိတ်တဲ့အင်မတန်မြင့်မြတ်တဲ့အကြောင်းဒေါခင်ကြီးကြောင့်သူတို့မိသားစုဟာတိတ်ပြီးတော့လူလောကထဲမှာမျက်နှာပွင့်လာရတဲ့အကြောင်းအဲ့တော့ဒေါခင်ကြီးကိုယ်တိုင်ကအမှန်တရားဖြစ်ပေမဲ့ဂုံရှိတဲ့တရားဂုံရှိတာဖြစ်ပေမဲ့လို့ကိုယ်တိုင်လိုက်ပြီးတော့မပြောဘဲနဲ့ဒေါ်ဘေဘီစောတို့မိသားစုကပြောခဲ့တာတဲ့ဒါကတစ်ချက်ပေါ့နောက်ဒေါ်ဆန်းစုကြည်ကဘာပြောခဲ့လဲဆိုတော့သူ့အနေနဲ့တဲ့သူတွေးမိတာရှိတယ်ပေါ့သူရဲ့အဖေဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းတို့တည်ဆုံးရတာဟာဦးစောကြောင့်တည်ဆုံးရတယ်လို့ဘယ်တော့မှမမြင်ပါဘူးတဲ့နိုင်ငံရေးမှာဖြစ်တတ်တဲ့သဘောတွေပါနိုင်ငံရေးမှာတဦးနဲ့တဦးသက်တယ်ဖြစ်တယ်ဒါတွေကဖြစ်တတ်ပါတယ်တဲ့ဒါကြောင့်သူ့အဖေဗိုလ်ချုပ်အောင်ဆန်းဆုံးခဲ့တာဟာဦးစောကြောင့်ဆုံးရတယ်လို့ဘယ်တော့မှမမြင်ခဲ့ပါဘူးတဲ့ကတိစကားလေးတွေကိုခေါင်းကြီးတို့ရှင်းကြည့်အဲ့တော့ဒေါခင်ကြီးရဲ့သမီးဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ဒီစိတ်တတ်တွေဟာလည်းပဲမူလဗီဇာကောင်းလို့လည်းပါမှာပဲဒေါခင်ကြီးဆိုတဲ့ပဝန်းကျင်မိတ်ကောင်းဆွေကောင်းရဲ့အိမ်မှာသွားပြီးတော့ပဋိသင်နေနေခဲ့ရတဲ့အတွက်ဒေါခင်ကြီးရဲ့စိတ်သက်တည်ကူးဆက်ပြီးတော့ဒါမျိုးကောင်းလာတာလဲဒါဖြစ်နိုင်တာဘုန်းကြီးတို့လူတယောက်သူတော်ကောင်းဖြစ်တယ်ဆိုတာပဝန်းကျင်ကြောင့်လည်းဖြစ်နိုင်တယ်လို့မူလဗီဇာကောင်းလို့လည်းဖြစ်နိုင်တယ်တချို့ကျပဝန်းကျင်လည်းကောင်းတယ်မူလဗီဇာလည်းကောင်းတယ်ဒါကြောင့်သူတော်ကောင်းဖြစ်ရတာပဲအဲ့တော့ဘုန်းကြီးတို့ဒီစိတ်သက်လေးတွေကိုတတိထားကြည့်လိုက် ဲ့တော့ဒေါခင်ကြီးနေနဲ့ဘုန်းကြီးတို့ပေးလာတဲ့တွေဘုန်းကြီးတို့တွေဆိုလို့ရှိရင်အလုံးစုံတက္ကရာမတွေတွေဆိုရင်ကိုမိသားစုအားကိုးရတဲ့အဲ့ဒီချိန်မှာပိုချုပ်အောင်ဆန်းရဲ့ကတော့ဒေါခင်ကြီးဆိုရင်ကလေးလေးတွေဟာဘုန်းကြီးတို့တစ်နှစ်ချားလေးတွေပဲဘလောက်မှမကွာကြဘူးဘုသူခယူလေးတွေနဲ့တိတ်ဒုက္ခရောက်တယ်ပိုချုပ်အောင်ဆန်းဆိုတာလည်းပဲတိုင်းပြည်အတွက်တာလှုပ်လှုပ်သွားတာသူ့အတွက်ဘာမှမကြံခဲ့ဘူးအင်းကြီးတောင်မှ96ထဲလောက်ပဲရှိခဲ့တယ်တဲ့ဒါတွေဟာဘုန်းကြီးတို့ဒီလွတ်လပ်ရေးဆိုဖို့အတွက်အင်္ဂလန်သွားတဲ့အခါမှာနေရူးကနေပြီးတော့ကုတ်အင်းကြီးတထဲစီးဆင်ပူရတဲ့ဘဝမျိုးပိုချုပ်အောင်ဆန်းမှာဘာမှပုံမွေမရှိဘာမှတိုင်းပြည်အတွက်ယူတဲ့ပုံကမဟုတ်တော့သူသေးသွားတဲ့အခါဘာမှမကြံရက်ပါဘူးအင်မတန်ဒုက္ခရောက်တယ်ပေါ့အဲ့တော့ဒီလိုဒုက္ခရောက်နေတဲ့အချိန်မှာဒေါခင်ကြီးဟာဘုန်းကြီးတို့ကိုချင်းစာတရားမေတ္တာတရားထားပြီးတော့တရားမစွဲခဲ့ဘူးနင့်နာကြီးမတောင်းခဲ့ဘူးအဲ့ဒီအာဇာနည်ခေါင်းဆောင်ကြီးတွေတည်းကတဦးသောအမျိုးသမီးရတော့ဇနီးတွေတယောက်ကတော့အဲ့ဒီဝန်ကြီးပြောလို့လားတော့မသိဘူးပေါ့နာမည်တော့ဘုန်းကြီးမသိဘူးအဲ့ဒီဂလုံစောမိသားစုကိုနင့်နာကြီးတောင်းခဲ့လိုက်တဲ့တော့ငွေတသိန်းရတယ်လို့ဒီလိုတော့ပါတယ်ပေါ့အဲ့ဒီခေတ်ကငွေတသိန်းဆိုတာချမ်းဝင်းဝယ်မဲတိုက်ဆောင်မဲကားဝယ်မဲဒါတောင်မှတသိန်းမကုန်9000လောက်ပဲကုန်နေဆိုတော့အဲ့ဒီခေတ်ကငွေတသိန်းဆိုတာအင်မတန်မှကြီးကျယ်တယ်ပေါ့အဲ့တော့အဲ့ဒီဝန်ကြီးတယောက်ရဲ့ကတော်ကတော့နင့်နာကြီးတောင်းလိုက်တဲ့အတွက်ခုနဂလုံစောမိသားစုကငွေတသိန်းယူရတယ်ဆိုတဲ့မှတ်တမ်းလေးတော့ရှိတယ်အဲ့တော့ဒေါခင်ကြီးနေနဲ့ဒီလောက်ဒုက္ခရောက်နေတာတောင်မှဒီလိုတန်ဖိုးကြီးမတဲ့ငွေကြီးရှိနေတဲ့အချိန်မှာတသိန်းလောက်ရမယ်ဆိုရင်သူ့မိသားစုအတွက်အင်မတန်မှအဆင်ပြေတယ်ဒါကိုမလုပ်ခဲ့ဘူးအဲ့တော့ဘိုးချုပ်အောင်ဆန်းကွယ်လွန်သွားတာကိုလေဒီမိသားစုအပေါ်မှာရန်ညှိုးအာကတအနေနဲ့မထားခဲ့ဘူးဘုန်းကြီးတို့ခုခေတ်မှာဆိုရင်တော့ငါအပေါ်မှာစောင်းပြောဘူးတယ်ငါကိုဘလို့လုပ်ဘူးတယ်ရန်ညှိုးတွေကမပြေလိုက်တာကိုနဲ့ခင်တဲ့လူရှိရင်ရင်ဖွင့်ကျင်လိုက်တာဒီလိုအောက်ဒေါသအာကတတွေရှိနေတယ်မြဘုန်းကြီးတို့တန်တရာမှာဒီဒေါသအာကတတွေဆက်လိုက်ပါပြီးတော့တွေ့တိုင်းတွေ့တိုင်းရန်သူတွေဖြစ်တယ်တဲ့ဒါကြောင့်ရန်ညိုးတွေမြန်ရှိခဲ့ရင်ဒီဘဝမှာကြေပါစေဆိုပြီးမိမိတို့ကတတ်နိုင်တယ်များဒေါခင်ကြီးတို့ထုံဒေါန်စန်းသူကြီးတို့ထုံနှလုံးမူပြီးတော့ဒါတွေကိုဘုန်းကြီးတို့ကျင့်သုံးတဲ့ပါတယ်ဒါပါလဲဆိုတော့ဒေါခင်ကြီးအနေနဲ့ဘုန်းကြီးတို့ပြောရလို့ရှိရင်သူတော်ကောင်းစိတ်တဲ့တိတ်ပီသားတယ်ကိုယ့်ရဲ့ခင်ပွန်းသေဆုံးသွားတယ်ကိုယ့်ရဲ့ခင်ပွန်းကိုတတ်တဲ့မိသားစုဒီမိသားစုပေါ်မှာသဘောထားကြီးနိုင်တယ်ဆိုတာဘုန်းကြီးတို့လူတိုင်းမဖြစ်နိုင်တဲ့အခြေအနေတွေပါဒီလိုမဖြစ်နိုင်တဲ့အခြေအနေတွေဒေါခင်ကြီးတို့ကကျင့်သုံးသွားတယ်သာသမီတွေကိုလည်းအမွေပေးသွားခဲ့တယ်ဒါပါလဲဆိုတော့ပေနေတဲ့တရွေးတွေကိုဘုန်းကြီးတို့ရေစင်ရေအေးနဲ့ဆေးကြောလိုက်တာပါလို့ဒီလိုပြောလို့ရတယ်ပေါ့ဒါကြောင့်ဘုန်းကြီးတို့ဒါလေးတွေဟာဖျားရှင်စတဲ့သူတော်ကောင်းတွေကျင့်သုံးခဲ့တယ်လို့ရှေးဆက်ဆက်သူတော်ကောင်းတွေလည်းပဲကျင့်သုံးသွားတယ်ခုဘုန်းကြီးတို့လက်လန်းမီတဲ့ဒီဒေါခင်ကြီးတို့ဒေါခင်ကြီးရဲ့သမီးခုတက်တီထင်ရှားရှိနေတဲ့ဒေါန်ဆန်းစုကြည်တို့သူတို့လည်းပဲဒီလမ်းစဉ်ကိုပဲကျင့်သုံးသွားတယ်။ကျန်တဲ့မိသားစုတွေအပြစ်မရှိတဲ့မိသားစုတွေမျက်နာငယ်မှာကိုလည်းတိတ်ပြီးတော့စိုးရိမ်ပါတယ်တဲ့။ဒါဖိုးကြီးတို့လက်တွေ့အတူယူရမယ်။အဲ့တော့ဒီနိုင်ငံကောင်းဆောင်တွေကိုချစ်ပါတယ်။နိုင်ငံကောင်းဆောင်တွေကိုလေးစားပါတယ်ဆိုရင်သူတို့ကျင့်တဲ့ကျင့်စဉ်ကိုမကျင့်ဘဲနဲ့တော့ဖြင့်လေးစားရမရောက်ပါဘူး။ပါဇက်ကအော်နေုံနဲ့မပြီးပါဘူး။ဒါကြောင့်မို့ဒီလိုကျင့်စဉ်တွေကိုလက်တွေ့ကျင့်သုံးလို့ရှိရင်မြတ်စွာဘုရားရဲ့လမ်းစဉ်ကိုကျင့်သုံးရရောက်သွားပါတယ်။ပေနေတဲ့တရွေးတွေကိုမိမိတို့အနေနဲ့ခြေစဉ်ခြေအေးနဲ့ဆေးကြောရရောက်သွားတယ်။တန်ရှင်းစင်ကြယ်သွားတယ်တဲ့။ဒီဘဝမှာရှိတဲ့အာဃာတဒေါသတွေကဒီဘဝမှာပဲချုပ်ငြိမ်သွားပါတယ်။ဒါလေးတွေကဘုန်းကြီးတို့ဆင်ကျင်တဲ့သူတော်ကောင်းတွေရဲ့လမ်းစဉ်တဲ့။ဒါလေးကိုသိစေခြင်းလို့ဘုန်းကြီးကမေတ္တာရေနဲ့ဆေးပါမယ်လို့ဒါလို့ဘုန်းကြီးကပြောတာပါ။မေတ္တာဆိုတာပရဏာအနည်းပြပြောတာခြားသောဓမ္မစွန့်ကြီးခြားသောဓမ္မရည်စင်ရည်တွေနဲ့ဆင်းရင်လည်းပဲအလုံးဟာစင်ကြယ်သွားနိုင်တယ်ပေါ့အဲ့တော့ဒီဒေါသအာကတဘလောက်ကြောက်เสียကောင်းလဲဆိုတာခုနကရှင်ဒီဝရလောင်းနဲ့မြတ်စွာဘုရားလောင်းအကြောင်းကိုပြောခဲ့ပြီခုလည်းပဲမြတ်စွာဘုရားလက်ထက်ကဖြစ်ပျက်ခဲ့တာလေးဘုန်းကြီးနည်းနည်းလေးချိန်ရသလောက်ပြောပြအောင်မယ်ဖြစ်ပျက်ခဲ့တာဘုန်းကြီးတို့ခုဗုဒ္ဓဘာသာဝင်နေမြန်မာလူမျိုးတွေဖျားဖူးသွားတဲ့ဗုဒ္ဓဂယာပေါ့အဲ့ဒီဗုဒ္ဓဂယာသွားတဲ့အခါခုခေတ်မှာဂယာလေချောင်းလိုင်းဆိုတာတည်တန့်ရှိတယ်ဂယာမြို့ပေါ့အဲ့ဒီဂယာမြို့ကဘုန်းကြီးတို့ဖျားရှင်လက်ထက်တုန်းကဂယာရွာဆိုပြီးရွာကြီးတရွာပဲရှိတယ်ခုတော့မြို့အဖြစ်ရောက်သွားခဲ့ပြီပေါ့အဲ့တော့ဖျားရှင်လက်ထက်တုန်းကလည်းပဲဂယာရွာခုလည်းပဲဂယာမြို့ဂယာကဂယာပဲနှစ်ပေါင်း2500ကျော်သွားပြီမြဲဒီရွာရဲ့နာမည်ကပြောင်းမသွားဘူးပေါ့အဲ့ဒီဂယာရွာမှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်ကလေးဟာလည်းပဲတိတ်ပြီးတော့သင်္ကန်းရည်ယူစီသင်္ကန်းစာယူဖို့တိတ်ကောင်းတယ်ပေါ့အဲ့တော့ဂရားရွာမှာဘုန်းကြီးတို့မျိုးသမီးတယောက်ပုံနာမျိုးပစ္စည်းဥစ္စာချမ်းသာတယ်ပေါ့တနေ့အိမ်တော်ကြတော့အဲ့ဒီတရွာထဲသားပုံနာနဲ့အိမ်တော်ကြတယ် ကြသွားတော့ရောင်နောက်စရုံးပါဆိုတဲ့အတိုင်းပဲလင့်ရဲ့အိမ်စနီးတဲကနေပြီးတော့ခင်မွန်းတဲ့ရဲ့အိမ်ကိုလိုက်သွားတယ်လိုက်သွားတော့သူကအဲ့ဒီအိမ်မှာတော်တော်အရာရောက်တဲ့ဩဇာအနာကြီးတဲ့မျိုးသမီးဖြစ်ရတယ်ဒါပေမဲ့လို့အဲ့ဒီအိမ်မှာကဘုန်းကြီးတို့ကျွန်မာလေးတယောက်ရှိတယ်ပေါ့ကျွန်ကလည်းပဲဘုန်းကြီးတို့၄မျိုးရှိတယ်အန်ဒောဇာတတဲ့အိမ်ပေါက်ကျွန်တဲ့အိမ်ပေါက်ကျွန်ဆိုတာကိုယ့်အိမ်ကကျွန်အဆက်ဆက်ကနေမွေးလာတဲ့ကျွန်လေးတွေကိုအိမ်ပေါက်ကျွန်လို့ခေါ်တယ်ကျွန်စနစ်ဆိုတာဘုန်းကြီးတို့ဘုရားရှင်လက်ထက်ကလည်းရှိခဲ့တယ်။ဘုန်းကြီးတို့အမေရိကန်နိုင်ငံမှာလည်းသမ္မတအေဗရာဟင်လင်ကွန်းတို့လက်ထက်တည်းရှိခဲ့သေးတယ်။ဘုန်းကြီးတို့စာရေးဆရာမကြီးခင်နှင်းယူရေးခဲ့တဲ့ဝတ္ထုတွေထဲမှာလည်းပဲပုဂံဘုရားတွေမှာဘုရားကျွန်ဆိုတာတွေဟာလွန်ခဲ့တဲ့နှစ်ပေါင်း၄၅၀အတွင်းကိုရှိနေခဲ့သေးတာပေါ့။အဲ့တော့အိမ်ပေါက်ကျွန်ဆိုတာကစောစောကပြောသလိုအိမ်ကကျွန်မကမွေးတဲ့ကျွန်ခုခေတ်မှာတော့ဒီစနစ်ကလုံးဝမရှိတော့ပါဘူး။နံပါတ်၁ကဘာလဲဆိုတော့တနက်ဂီတာကျွန်းနဲ့ငွေဝဲကျွန်းနဲ့ပစံပေးပြီးတော့ဝဲတယ်ပိုင်ရှင်ထန်းကဝဲတယ်မိဘထန်းကဝဲတယ်ဒါမျိုးဖြစ်တဲ့ကျွန်းကိုတော့ငွေဝဲကျွန်းလို့ခေါ်ရတယ်နံပါတ်3ကဘာလဲဆိုတော့ကရမရဏီတာကျွန်းနဲ့သုံးပန်ကျွန်းနဲ့စစ်တိုက်သွားတဲ့ကအောင်နဲ့ကိုအောင်နဲ့စစ်မြေပြင်ကနေပြီးတော့အဲ့ဒီမှာရှိနေတဲ့ကျွန်းတွေကိုခေါ်လာပြီးတော့ဒီမှာကျွန်းပြူခိုင်းတာဒါကိုသုံးပန်ကျွန်းလို့ဒီလိုခေါ်ရတယ်နံပါတ်၄ရပါလဲဆိုတော့တာမန်ဒါသပြောပါကတကျွန်းနဲ့ဗမာလူကတော့သူ့အလိုလိုကျွန်းဖြစ်လာပြီးတော့ခန်းတာစာရေးတောင်းရေးကျက်တဲလို့မိဘတွေကလည်းပဲမကြွေးမွေးနိုင်လို့နေစရာမရှိလို့ကျမကိုခန်းညင်ရန်ခိုင်းပါဆိုပြီးတော့ကျွန်းဖြစ်နေလာပြီးတော့နေရတာဒါကိုတာမန်ဒါသပြောပါကတကျွန်းလို့ပါဠိလိုခေါ်ရတယ်သူ့အလိုလိုကျွန်းဖြစ်ခံယူတဲ့ပုဂ္ဂိုလ်ခုဒီအိမ်မှာရှိတဲ့ကြရရွာမှာစောစောကအိမ်အောင်ကျသွားတဲ့အမျိုးသမီးသူရဲ့ခင်ပွန်းတဲ့အိမ်မှာရှိနေတဲ့ကျွန်လေးကတော့အန်ဒောဇာတာအိမ်ပေါက်ကျွန်ပေါ့အိမ်ကကျွန်မတွေရဆက်ဆက်ကမွေးလာတဲ့ကျွန်လေးဒါပေမဲ့လို့သူတို့နှစ်ယောက်ဟာတွေးလိုက်တာနဲ့ရန်သူကြီးတွေလိုဖြစ်လို့အဲ့တော့ချွေးမဖြစ်တဲ့လူကဒီကျွန်မလေးကိုမြင်လိုက်တာနဲ့ရိုက်ဟဲဆဲဟဲချိန်ချောင်းဟဲနဲ့ဘလို့မှကြည့်လို့ကိုမရောက်မြင်လိုက်တာနဲ့လက်ကရောက်ပြီးသားဖြစ်သွားတယ်နောက်အရွယ်လေးရောက်လာတဲ့အခါကျတော့ရောအရွယ်ရောက်လာတဲ့အခါလည်းဒီတိုင်းပဲဒူတွေတထောင်နေနဲ့ဒူနဲ့တိုက်တယ်တထောင်နဲ့ထောင်နဲ့လက်သီးနဲ့ထူတယ်ဘလို့မှကြည့်လို့ကိုမြောင်မြင်လိုက်တာနဲ့ဒေါသတွေရတန်းပြီးတော့ထွက်တော်လာပဲနောက်တဖြည်းဖြည်းနဲ့ဘလောက်ထိရင့်ကျက်လာလဲဆိုတော့ညှင်းဆဲမှုတွေကဆပင်ဆွဲပြီးတော့ပါရိုက်တယ်ဆပင်ဆွဲပြီးတော့ခြေထောင်နဲ့ကန်တယ်ဒီစက်နေရောက်လာပြန်ရောကြာတော့ဒီကျွန်မလေးရစိတ်ညစ်လာတယ်ငါဒီလိုညှင်းဆဲခံနေရတာဒီဆံပင်ရှိလို့နေမှာဆိုပြီးတော့ဆက်တာတဲ့အိမ်သွားပြီးတော့ဆံမင်းညက်တဲ့အိမ်သွားပြီးတော့ကရုံးတုံးပြလိုက်တယ်ကရုံးတုံးပြီးတော့ပြန်လာတဲ့အခါကျတော့အိမ်ရှင်မျိုးသမီးချွေးမကမြင်တော့နင်းကရုံးတုံးလို့ငါလက်ကလွတ်မှလာကျွန်ဆုံးမှဆိုပြီးတော့ဘာလုပ်တယ်လဲမေးတော့အဲ့ဒီကောင်းကိုကျိုးနဲ့ကြစ်နေအောင်ခြီလိုက်တယ်ခြီပြီးတော့ကျိုးလေးတွေချတယ်ဇပင်စဘုန်းကြီးတို့ကောင်းကိုကျိုးနဲ့ပတ်ချီပြီးတော့ကျိုးလေးတွေတွဲလန်းချထားတယ်အဲ့တော့သူရိုက်ရှင်တဲ့ချိန်ဆိုရင်ဇပင်စအဲ့ဒီကျိုးကိုဆွဲပြီးတော့ရိုက်တယ်တဲ့အဲ့လောက်ကြီးညင်စေခဲ့တာအဲ့ဒီကြိုးတွေကိုဖြုတ်ခွင့်လည်းမပေးဘူးဒီတော့သူ့ကိုတရွာလုံးကဘာခေါ်လဲဆိုတော့ရေစုမာလာတဲ့ကြိုးပန်းရှိတဲ့ကြိုးပန်းကိုပန်ထားတဲ့မိန်ကလေးလို့ဒီလိုအဓိပ္ပာယ်ရတာပေါ့ကြိုးတွေကိုပန်းလို့ပန်ထားတဲ့မိန်ကလေးဒီလိုအဓိပ္ပာယ်မျိုးနဲ့ရေစုမာလာလို့ဒီလိုထင်ရှားခဲ့တယ်အဲ့တော့တနေ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကနက်နက်မိုးတောက်အခါမိုးတောက်ခါဆိုတော့နက်နက်၄နာရီဘုန်းကြီးတို့40မိနစ်လောက်ကနေပြီးတော့9နာရီအတွင်းလောက်ဖြစ်မှာပေါ့ဘုရားရှင်ကိုတော်မြတ်ဟာတညာလုံးကျင်းတဲ့ချိန်နေပါတယ်ည6နာရီကနေပြီးတော့10နာရီအတွင်းရဟန်းတော်တွေကိုတရားပြတယ်ရေချိုးစရာရှိရင်ဘုရားရှင်ဟာအငွေ့ခံတဲ့သဘောနဲ့ရေချိုးတော်မူတယ်အဲ့တော့ရေချိုးတော်မူပြီးတော့ကန္နာကုတီထဲမှာတရားဟောတယ်တရားပြတယ်ရဟန်းတွေမေးတယ်ပြဿနာတွေကိုဖြေတယ်ဒီလိုနဲ့10နာရီရောက်သွားတယ်10နာရီကနေနှစ်ချက်ထိုးအထိကျတော့နှစ်ပြန်မာရီကလာပြီးတော့မေကွန်ပြီးတော့မြတ်စွာဘုရားဟာရဟန်းတွေကပြန်သွားတော့နတ်ပြန်မာရီကရောက်လာအဲ့ဒီ10နာရီကနေနှစ်ချက်ထိုးဒီမြတ်စွာဘုရားနတ်တွေပြန်မာရီမေးတဲ့မေခွန်းတွေဖြေးပြီးတော့တရားဟောရတယ်နောက်တခါဘုန်းကြီးတို့နှစ်ချက်ထိုးကနေပြီးတော့6နာရီနှစ်ချက်ထိုးကနေပြီးတော့3နာရီမိနစ်20ထိကျတော့ဈေးညံလျှောက်တော်မူတယ်တဲ့အဲ့တော့2နာရီကနေပြီးတော့3နာရီမိနစ်20လောက်10နာရီမိနစ်20လောက်ဘုရားရှင်ဟာအညောင်းညာပြည်စီဖို့အတွက်ဈေးညံကြွရတယ်အဲ့တော့3နာရီ20ရက်နေပြီးတော့4နာရီမိနစ်40လောက်ထိကြာတော့ဘုရားရှင်ဟာလက်ရနံပါတ်နဲ့ကျင်းဆက်တော်မူတယ်တနာရီနဲ့မိနစ်20လောက်ကြာတယ်ပေါ့အဲ့တော့4နာရီမိနစ်40လောက်ကနေပြီးတော့ဘုရားရှင်ဟာဒ ထတော်မူပြီးတော့လောကကြီးထဲမှာကြည်တော်မူလေးရှိတယ်ဘေတ္တတဝါတွေများဒါနသီလဘာဝနာကုသိုလ်ပါရမီရင့်ကျက်မလဲဘုသူမြတ်ငါတရားဟောရမလဲလို့အဲ့ဒီ၄နာရီ44မိနစ်လောက်ကနေပြီးတော့၅နာရီတွင်းလောက်မှာဖယားရှင်ကလောကကြီးထဲမှာကြည်တော်မူတော့စောစောကပြောခဲ့တယ်ရေစုမာလာဆိုတဲ့အမျိုးသမီးလေးကညံထဲမှာထင်လာခဲ့ပါတယ်အဲ့တော့သောတာပန်ဖြစ်နိုင်တယ်ခုနကချွေးမလည်းပဲသောတာပန်မဖြစ်ပေမဲ့တရဏဂုံသုံးပါးဆောက်တည်ပြီးတော့သီလဆောက်တည်ပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်လာမယ်ဒီအရေးတွေကိုဘုရားရှင်ကမြင်တော်မူတော့ဘုရားရှင်ကအဲ့ဒီနေ့နန်းနယ်ပိုင်းမှာကြွတော်မူတယ်တော်တယ်ကိုကြွတယ်ကြွပြီးတော့တစ်ပင်အောင်မှာထိုင်ပြီးတော့ဖလားသမားပဲဝင်စားရင်းနဲ့ရောင်ကြီးတော်တွေလွတ်တယ်ပေါ့အဲ့တော့ရေစုမာလာဆိုတဲ့မျိုးသမီးရဲ့လည်းငါအတွက်ဒီလိုဆင်းဆင်းရဲရဲဒုက္ခရောက်ပြီးတော့အသက်ရှင်နေရတာဘာထူးမှလည်းဆိုပြီးတော့အဲ့တော့မြေစိတ်ကိုသွားတယ်လို့လူနဲ့ရေအိုးလေးကင်ပြီးတော့ရေခက်ဆင်းတယ်လို့လူနဲ့အဲ့တော့တော်တယ်ဝင်သွားတယ်တော်တယ်ရောက်တော့ရေအိုးလေးချပြီးတော့ကြိုးတစ်ချောင်းပါတယ်ဖះရှင်ထိုင်တော်မူတဲ့သတင်းသုံးတော်မူတဲ့တစ်ပင်နဲ့အနီးမှာသူကတစ်ခိုင်းလေးမှာကြိုးကိုချီဂွင်းစော်လေးလှုပ်ပြီးတော့ကြိုးဆွဲချသေးမယ်ဆိုပြီးတော့သူအဲ့ဒီလိုကြံစီပြီးတော့ကြိုးလေးကိုပြင်ဆင်နေတယ်ပေါ့အဲ့ဒီအချိန်မှာသူဟာပတ်ဝန်းကျင်ကိုကြည့်လိုက်တာဘေးမြန်ဘယ်သူများရှိနေမလဲနှောက်ရှက်မြန်ဘယ်သူပေးမလဲကြည့်လိုက်တော့မြတ်စွာဘုရားကိုရောင်ကြီးတော်ခြောက်သွယ်နေဖះရှင်ကိုတော်မြတ်ကိုဖူးမြင်ရတော့ជីညိုစိတ်တွေရိုသေစိတ်တွေရှိပြီးတော့ငါလိုပုဂ္ဂိုလ်မျိုးကိုဖះရှင်ကိုတော်မြတ်ကတရားမြန်ဟောလေသလားလို့စိတ်ထဲမှာဖြစ်ပြီးတော့ဖះရှင်ဟောတဲ့တရားစကားကိုမြန်နာယူရရင်ဖြင့်ငါဟောဒီလိုယုံမာတဲ့အသက်ရှင်ရခြင်းမှာလွမြောက်နိုင်တယ်လို့စိတ်ထဲမှာတရားလည်းပဲနာကျင်တယ်မြတ်စွာဘုရားကတရားဟောမှဟောပါမလားဒီလိုစိတ်တွေလည်းပဲဖြစ်နေတဲ့အချိန်မြတ်စွာဘုရားကရေစုမာလာလို့အတန်ပေးပြီးတော့လှန်ဖော်လိုက်ပါတယ်အဲ့တော့ကိုယ်နာမည်ကိုလှန့်ခေါ်လိုက်တယ်ဆိုရင်ပဲဘုန်းကြီးတို့အင်မတန်သုံးလောကထိုတာမြတ်စွာဘုရားကအင်မတန်မှအောက်တန်းကျတဲ့ကျွံမျိုးထဲမှာဖြစ်တဲ့လူဒကာရဲ့အနှိမ်ချခံဖြစ်တဲ့ရေစုမာလာလေးဟာတဲပြီးတော့အမျက်ရည်နဲ့ဥထိတ်ကိုတွန်းလောင်းလိုက်တယ်လို့တဲပြီးတော့ရှင်လန်းပြီးတော့မြတ်စွာဘုရားထံသွားထီချင်းကြီး၅ပါးနဲ့ရှ िख ိုးပြီးတော့အဲ့ဒီမှာမြတ်စွာဘုရားနဲ့ထိုင်လိုက်တယ်တဲ့မြတ်စွာဘုရားကအဲ့ဒီမှာတရားတစ်ပုဒ်ဟောခဲ့ပါတယ်တရားတစ်ပုဒ်ဟောတဲ့အခါမှာပထမဒါနကြောင့်သီလကြောင့်နေဟောတယ်ဒါနမရှိလို့ဆင်းရဲရတာ၊သီလမရှိလို့ယောဂတွေနှများရတာ။ဒါနသီလရှိလို့ရှိရင်တက္ကကထာ၊နက်ပြီရောက်နိုင်တဲ့အကြောင်း။နောက်ဆုံးနက်ပြီစည်းစိမ်ကြီးဆိုတာလည်းပဲဘာမှတာယာဝယ်မရှိတဲ့အကြောင်း။ဘုန်းကြီးတို့ကာမဂုဏ်တွေဟာတကယ်တော့အယိုးမှာကပ်နေတဲ့အသားလောက်လေးပဲတဲ့။ခွေးငှက်ကလေးဟာအယိုးကိုကိုက်တယ်။သူ့ရဲ့တရေလေးနဲ့အယိုးကထွက်လာတဲ့အညီနံလေးကိုဝါနုဝါနုနဲ့ဆက်ပြီးတော့ရှာလေးနဲ့ရက်ဟိုကကိုက်ဒီကကိုက်တကယ်တော့ဒီအယိုးကိုကိုက်နေတယ်မြသူ့ရဲ့တရေနဲ့အယိုးကထွက်လာတဲ့ဘုန်းကြီးတို့အညီနံလေးပဲရပြီးတော့ဘိုင်မဝနိုင်ပါဘူးတဲ့တသလုံးကိုက်လို့ရှိရင်ဒီလိုနဲ့ပဲသေသွားရတာပဲဒီလိုပဲကာမဂုဏ်တွေရဲ့သဘောဆိုတာလည်းပဲနှစ်စီစိမ့်နေဖြစ်ပေစီဘယ်တော့မှဝရယ်မရှိဘူးအမြဲတမ်းလိုနေတာပဲဆိုပြီးကာမဂုဏ်တွေရဲ့အပြစ်ကာမဂုဏ်တွေရဲ့ထွက်မြောက်ကြောင်းအကျင့်တွေကိုမြတ်စွာဘုရားကဟောပြီးတော့တစ္ဆာ၄ပါးဟောလိုက်ပါတယ်။အဲ့တော့တစ္ဆာ၄ပါးတရားလေးပဲနာပြီးရောဒိသုမာလာသောတာပန်ဖြစ်သွားပြီတဲ့။အဲ့တော့ဒုက္ခတစ္ဆာလောကီမှာတာယာပွဲဆိုတာဘာမှမရှိဘူး။အလုံးဒုက္ခတွေကြီးပဲ။ဒီဒုက္ခတွေဆိုတာလည်းပဲတဏှာဆိုတဲ့သမုဒိယတစ္ဆာကြောင့်ဖြစ်ရတာ။ဒုက္ခတွေကအကြောင်းပဲဖြစ်တာမဟုတ်တဏှာလိုချင်တဲ့တဏှာကြောင့်ဖြစ်ရတာဆိုပြီးတော့သမုဒိယတစ္ဆာကိုမြတ်စွာဘုရားပြဒီဒုက္ခတွေချုပ်ငြိမ်းရဆိုတာနိဗ္ဗာန်ဆိုတာရှိတယ်ဆိုပြီးတတိယမြောင်အနေနဲ့និရောဓသစ္စာကိုဟောတော်မူတယ်။និရောဓသစ္စာကိုဟောပြီးတဲ့အခါဒီနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းရင်မခင်၈ပါးကျင့်ကိုကျင့်ရတယ်ဆိုပြီးမခင်၈ပါးကျင့်စဉ်ကိုဟောတယ်မဂ္ဂသစ္စာ။အဲ့တော့ဒေဇုမာလာလေးဟာသောတာပန်အရိယာသူတော်စင်ဖြစ်သွားတယ်တဲ့။အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကဒီလောက်ဆိုရင်တော်ပြီဆိုပြီးတော့မြတ်စွာဘုရားကပြန်ကြွပြီးတော့ရွာတကားပေါင်းနဲ့တစ်ပင်အောက်မှာတရင်သုံးပါတယ်။ဒေသုမာလာလည်းပဲသောတာပန်ဖြစ်သွားပြီဆိုတော့ကိုကိုကိုတတ်သေးတယ်ဆိုတာသောတာပန်ဒီမှာလုံးဝမရှိနိုင်တရားဆင့်မြင့်တဲ့ပုဂ္ဂိုလ်တွေကကိုကိုကိုဘယ်တော့မှတတ်မသေးပါဘူးအဲ့တော့ငါ့ကိုအရှင်မကတတ်ခြင်းလဲတတ်ညင်စေခြင်းလဲညင်စေလှုပ်ရှင်ရလှုပ်ပစီတော့ဆိုပြီးတော့ရေအိုးနဲ့ရေခက်ပြီးတော့ပြန်လာတယ်အဲ့ဒီချိန်မှာအဲ့ဒီချွေးမရဲ့ရောက်ခမကြီးဖြစ်တဲ့အင်းရှင်ပုံနာကြီးကအိမ်တကားပေါက်ရက်နေရင်တည်းဒေသုမာလာပြန်လာတာကိုမြင်တော့မေးတယ်တင်ဒီနေ့သွားတာကြာလိုက်တာတဲ့တင့်ရဲ့မျက်နာရည်ဆင်းရလည်းပဲဒီနေ့တိတ်ပြီးတော့ကြည်လင်နေတာပဲတင့်ရဲ့အမူအရာတွေကလည်းပဲတိတ်ပြီးတော့မူတွေပြောင်းပြီးတော့နေတယ်တဲ့ဒါဒီအကြောင်းကိုပြောပြသမှာဆိုတော့ရေစုမာလာမြတ်စွာဘုရားနဲ့တွေ့တဲ့အကြောင်းတေချောင်းကျန်တဲ့အကြောင်းတရားတွေမြင်ခဲ့တဲ့အကြောင်းပြောပြတော့ရောက်ခမကြီးကအိမ်ထဲဝင်ပြီးတော့သူ့ရဲ့ချွေးမကိုအမိန်ပေးလိုက်တယ် ဒီနေ့ကစပြီးတော့ဒေဇုမာလာပေါ်မှာဘာမှမလုပ်ပါနဲ့တော့လို့အမိန်ပေးပြီးတော့မြတ်စွာဘုရားတရင်သုံးနဲ့ရွာပြင်ဘက်ကတစ်ပင်အောက်ကိုသွားမြတ်စွာဘုရားကိုပင့်အိမ်ကိုပင့်လာပြီးတော့ဆုံးကတ်တယ်ပေါ့ဆုံးကတ်ပြီးတဲ့ချိန်မြတ်စွာဘုရားကအဲ့မှာတရားဟောပါတယ်တရားဟောတဲ့ထဲမှာအဲ့ဒီချွေးမဖြစ်တဲ့လူနဲ့ကြွန်မဖြစ်တဲ့ဒေဇုမာလာတို့ရဲ့အကြောင်းလေးကိုမြတ်စွာဘုရားအတိတ်အကြောင်းကိုဟောပြီးမှတင့်တော်တဲ့တရားကိုဟောပါတယ်အဲ့ဒီလိုဟောလိုက်တဲ့အခါမှာချွေးမဖြစ်တဲ့လူရောကြရရမနေတဲ့အမျိုးသားတွေရောမျိုးသမီးတွေရောအလုံးရောက်မှဖြစ်တဲ့လူရောတရဏဂုံသုံးပါးကိုစောက်တည်ပြီးတော့သီလတွေယူကြတယ်တဲ့ဗုဒ္ဓဘာသာစင်စစ်ဖြစ်သွားခဲ့ကြတယ်အခြားသောဝါဒအနေဗုဒ္ဓဘာသာဖြစ်သွားကြတယ်ပေါ့အဲ့တော့မြတ်စွာဘုရားအတိတ်ကြောင်းဟောတဲ့ထဲမှာသူတို့ကြောင်းဘာပါလဲဆိုတော့ဒီရေစုမာလာဆိုတဲ့ကျွန်မာလေးဟာဘုရားရှင်ကတ္တပဘုရားရှင်လက်ထက်တုန်းကအိမ်ရှင်မဖြစ်ခဲ့ရခုအိမ်ရှင်မဖြစ်နေတဲ့ချွေးမဖြစ်တဲ့မျိုးသမီးကအဲ့ဒီကတ္တပဘုရားရှင်လက်ထက်တုန်းကကျွန်မာလေးဖြစ်ခဲ့တယ်တဲ့ကျွန်မာလေးဖြစ်တော့ရေစုမာလာလောင်းဖြစ်တဲ့တထေးသမီးကကျွန်မာလောင်းဖြစ်တဲ့ခုချွေးမလောင်းကိုညှင်းဆဲတယ်ရိုက်တယ်နှက်တယ်ဆဲတယ်ချင်းချောက်တယ်အမျိုးမျိုးနှိပ်စက်ခဲ့လားအဲ့တော့မျိုးမျိုးနှိမ့်ဆက်ခဲ့တော့ဒီကျွန်မာလေးကမခံနိုင်တဲ့အဆုံးမှာလူဘဝညင်းငွေပြီးတော့ကုသိုလ်ကောင်းမှုတွေပြုပြီးတော့ဆူတောင်းခဲ့တာအနာဂတေအဟံသာမိနီဟုတ်တဝါဤမိတ်တာဥပရိဣတရိယံဝတ္တိယံဒီပတ္ထနံတပေတိတဲ့ဒါနတွေပြုပြီးတိုင်းပြုပြီးတိုင်းဘာဆူတောင်းတယ်ဆိုတော့နောက်အနာဂတ်ကာလမှာတဲ့ကျမကအရှင်သခင်မဖြစ်ပြရစေဟောဒီအမျိုးသမီးပေါ်မှာအားလုံးအုပ်ဆိုးနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပြရစေလို့ဆုတောင်းခဲ့တယ်အဲ့လိုဆုတောင်းမှားခဲ့လိုက်တဲ့အတွက်ဒီဘဝကြတော့အဲ့ဒီကျွန်မာလေးဟာကြရရွာမှာလာပြီးတော့ပုံနေပုံနေမရဲ့ပုံနာရဲ့ချွေးမှာလာဖြစ်ပြီးတော့အင်ရှင်မဖြစ်ရတယ်အဲ့ဒီဘဝမှာသခင်မဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကတော့ဒီဘဝမှာကျွန်လာပြီးတော့ဖြစ်ရတယ်ဒီလိုရံညိုးတွေသူတို့ဟာဆက်ဆက်ပြီးတော့ဖြစ်ခဲ့ရတာမြတ်စွာဘုရားလက်ထက်တည်းမပီနိုင်မဆုံးနိုင်ဖြစ်တယ်နောက်ဆုံးမြတ်စွာဘုရားရဲ့တရားတော်နားတဲ့ချိန်ရစပြီးတော့အဲ့ဒီရံညိုးတွေကကြေးပြီးတော့သူတို့ကချစ်ချစ်ခင်ခင်ဖြစ်သွားပါတယ်ဒေဇုမာလာလည်းဘဝဆုံးတဲ့အခါတောင်တင်သာနဲ့ပြီမှာနတ်သမီးတစ်ထောင်ချန်ရံနဲ့သွားပြီးတော့နတ်သမီးဖြစ်တယ်အဲ့တော့ရှင်မောက္ကလံကတွေ့တဲ့အခါမှာမေးမြန်းတဲ့အတွက်ဒေဇုမာလာသူ့ရဲ့ဘဝအကြောင်းလေးကိုပြန်ပြီးတော့ပြောပြအရှင်မောက္ကလံကလူပြည်ရောက်တော့ပြန်ခေါ်တဲ့အတွက်တန်ခိုင်းတဲ့မထေရီရဲ့မိန်ကြားတော်မူခဲ့တယ်။အဲ့ဒီတရားကိုဘုန်းကြီးကယနေ့ဒကမာကြီးဒေါ်အေးအေးနဲ့အားလုံးသောဓမ္မမိတ်ဆွေတွေကိုမေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့ကောင်းစီနဲ့ဘုန်းကြီးကတရားတစ်ပုဒ်ဟောပေးခြင်းဖြစ်ပါတယ်။အဲ့တော့ရံညိုးဆိုတာတိတ်ပြီးတော့ကြောက်เสียကောင်းတယ်။အဲ့တော့ဘုန်းကြီးတို့ပဋ္ဌာန်း24ပစ္စည်းထဲမှာအာတိဝနပစ္စယောဆိုတာဒီရံညိုးတွေကထက်တလဲလဲထုံနေတယ်ပြီးခဲ့တာတွေကပြီးခဲ့ပြီပဲ။ဒီပြီးခဲ့တဲ့ရံညိုးတွေကိုထက်တလဲလဲငါကိုပါလုပ်ဘူးတယ်ငါကိုဆဲဘူးတယ်ငါကိုပြောဘူးတယ်ဒီလိုစိတ်တွေဖြစ်လာရင်တန်တရာမှာပြန်ပြီးတော့ဆုံရပြီဆိုရင်အတုံအလဲနဲ့သူဟာခန်းလိုက်ကိုဟာခန်းလိုက်သူဟာမြင်လိုက်ကိုဟာနှိမ်လိုက်ကိုဟာမြင်လိုက်သူဟာနှိမ်လိုက်ဘယ်တော့မှမဆုံးပါဘူးဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ရဲ့ဤကိုနှလုံးသွင်းပြီးတော့တရွေးပေနေတဲ့အခါမှာရည်စင်ရည်အေးနဲ့ဆေးကြောနိုင်အောင်ဘုန်းကြီးကဒီတရားကိုဟောခြင်းဖြစ်ပါတယ်အဲ့တော့ဘုချုပ်ကတော်ဒေါခင်ကြီးတို့ကျင့်သုံးခဲ့တဲ့လမ်းစဉ်ကိုကျင့်သုံးပြီးတော့တရွေးပေနေတာကိုတရွေးတို့ဘာတို့ညစ်ကြေးတွေနဲ့ပြန်ပြီးတော့မဆေကျော်စေခြင်းမူဆေကျော်လို့ရှိရင်တန်ត្រာကြီးကတိတ်ပြီးတော့ရှေပါတယ်တန်ត្រာထဲမှာတွေ့ရင်လည်းပဲဘယ်တော့မှတုံနဲ့တူမေတ္တာမသက်ဝင်မင်းနဲ့ရန်သူတွေတပွဲဖြစ်တယ်တချို့မောင်နှမတွေဖြစ်ပြီးတော့ရန်သူလူဖြစ်သွားတယ်ဆိုတာဒီလိုအာဃာတရန်ညိုးတွေကြောင့်ဖြစ်ရတာပါဒါကြောင့်ဓာတွေကိုဆုံးသက်နိုင်အောင်မြတ်စွာဘုရားရဲ့ရည်စင်ရည်အေးတရားတွေနဲ့မိမိတို့ရဲ့အာဃာတဒေါသသဘောတရားတွေကိုဆေးကြောနိုင်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့မေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့တရားကိုဓမ္မလက်ဆောင်ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့အားလုံးသောတော်ရည်နဲ့တကဝတရားနာဓမ္မမိတ်ဆွေသူတော်စင်တွေဟာဒေါသအာဃာတလောဘစတဲ့တရားတွေကိုဓမ္မတရားနဲ့မေတ္တာတရားစတဲ့ဓမ္မစွန်အားတွေနဲ့ဆေးကြောပြီးတော့သူတော်ကောင်းများဖြစ်အောင်ဆက်လက်ကြိုးစားနိုင်ကြပါစေအဲ့ဒီလိုကြိုးစားရင်ကြိုးစားရင်းနဲ့နှလုံးသားထဲမှာပါရမီတွေပြည့်ပြီးနောက်ဆုံးမှာမဉ္ဉံပူဉ္ဉံဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါလျှင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း